Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ17ရက်ကြာသပတေးနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုစုံမိုးကျွန်နဲ့အတူပြောပြပေးမှာပါဒီနေ့နားဆင်ရမယ့်ဒီနေ့မှာတော့ Ethiopia မှာလူသားချင်းစာနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ထရက်ကားယာဉ်မောင်း90ကိုအစိုးရကဖမ်းဆီးလိုက်တဲ့တဲ့ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးတဲ့တဲ့စတဲ့ထိတဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
။ကောင်းပါပြီရှင်။စကိုင်းတိုင်းရင်းမပင်အနီးတစ်ဝိုက်စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF ကာကွယ်ရေးတပ်တွေကြားဆက်လက်ပြီးတိုက်ပွဲတွေပြင်းထန်နေပါတယ
်။သူ့ဘက်ကလည်းအကြရင်များတယ်။အကြရင်များတယ်ဆိုတာအဲကျွန်တော်တို့ထောင်ထားတဲ့ကွန်ကရစ်မိုင်းတုံးကိုသူတို့ကကတ်ကြည့်တာခွဲချလိုက်တော့အဲ့မှာသူတို့ခြေပြက်လက်ပြက်တွေရှိတယ်။နောက်ပြီးတော့တုံ့ငဲသွားတဲ့လူတွေရှိတယ်။အဲ့မှာ15ယောက်လောက်ရှိတယ်အဲ့မှာအဲ့နေရာတွေက
ဒါကတော့ဒေတာကန်တအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်မြန်မာနယ်ဆက်ဖြတ်ကျော်ပြီးမြန်မာနယ်ဆက်ကိုဖြတ်ကျော်ပြီးပေးမဲ့အကူအညီတွေကိုစစ်ကောင်စီကခွင့်မပြုတဲ့အခြေအနေကိုလည်းနောက်ပိုင်းမှာတင်ပြမှာပါတခါရိုဟင်ဂျာတွေအပါအဝင်အထောက်အထားမဲ့မြန်မာ900ထဲမှနေထိုင်းမှာဖမ်းဆီးခဲ့တဲ့အကြောင်းသတင်းပေးပို့ချက်စရာတွေနဲ့အတူဦးကျော်စံသားရဲ့မြမအရေးဆွေးနွေးကံလူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစရာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ကတင်ပြမှာပါရှင
်အီသီယိုးပီးယားဆွေးကအဒစ်စ်အဘာဘာမြို့တော်မှာကုလသမဂ္ဂဒေသခံဝန်ထမ်း9ဦးကိုဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကိုလူသားချင်းစာနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ထရက်ကားယာဉ်မောင်း90ကိုလည်းဖမ်းဆီးထားတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ
် We've continue to work and engage with the government.
ဖမ်းဆီးခံထားသူတွေလွတ်မြောက်ရေးအတွက်အစိုးရနဲ့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပေါ်ထူးနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ Ethiopia ကုလသမဂ္ဂဝန်ထမ်း22ယောက်နဲ့မိသားစုဝင်တချို့ကဖမ်းဆီးခံခဲ့ရပြီး6ယောက်ကိုတော့ပြန်လွတ်ပေးခဲ့တဲ့အကြောင်းလဲအင်္ဂါနေ့ကပဲကုလသမဂ္ဂကပြောထားပါတယ်ဒေသခံဝန်ထမ်းတွေနဲ့အတူဖမ်းဆီးခံရတဲ့မိသားစုဝင်တွေကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောဆိုခဲ့ပါတယ်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းလင်းချက်မရသေးကြောင်းလဲပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့တုန်းကလည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုလည်းပြည်ရေးစုပတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံကနေနှင်ထုတ်ခဲ့ဥပါတယ်ဖမ်းဆီးခံရတဲ့ထရက်ကားသမားတွေဟာကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့တွေအတွက်အလုပ်လုပ်ပေးနေသူတွေဖြစ်ကြောင်းလဲကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ
်ပိုလန်နဲ့ဘယ်လာရုစ်နှစ်နိုင်ငံနယ်စပ်မှာပြဿနာဖြစ်နေတဲ့ရွှေပြောင်းဝင်ရောက်လာသူများအရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရက်ကိုကြာသပတေးနေ့မှာကျင်းပမှာဖြစ်ကြောင်းတန်တမန်တချို့ကပြောဆိုပါတယ်ဘယ်လာရုစ်နိုင်ငံကနေဥရောပသမဂ္ဂနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးစားနေတဲ့ရွှေပြောင်းဝင်ရောက်လာသူတွေဟာပိုလန်နိုင်ငံနယ်စပ်ကိုဖျက်ချော်ခွင့်မရတဲ့အတွက်တစ်တောထဲမှာပိတ်မိနေပါတယ်ပိုလန်ကတော့ဘယ်လာရုစ်နိုင်ငံကိုအစိုးရကိုယ်တိုင်ကကျူးလွန်တဲ့အကြမ်းဖက်ဝါဒီ State of Terrorism လို့ဆိုဆွဲပြောဆိုထားပါတယ်ကတ်လူမျိုးစုဝင်တွေပါဝင်တဲ့အရှေ့အလယ်ပိုင်းကနေရွှေပြောင်းဝင်ရောက်လာသူ2000ခန့်ဟာဒုက္ခရောက်နေတဲ့အတွက်စိုးရိမ်ပူပန်မှုတွေတိုးလာနေပြီးကုလသမဂ္ဂကတော့ဒီအခြေအနေဟာသီးခံနိုင်စရာမရှိကြောင်းနဲ့ဒီကိစ္စကိုဖြေရှင်းဆောင်ရွက်ဖို့လိုတယ်လို့ပြောဆိုထားပါတယ်ဘယ်လာရုစ်နိုင်ငံအပေါ်ပိတ်ဆို့အရေးယူတာကိုလက်တုံ့ပြန်တဲ့အနေနဲ့ဘယ်လာရုစ်နိုင်ငံကိုအုပ်စိုးနေတဲ့အလက်ဇန်ဒါလူကာရှင်ကိုကဒီအရှေ့အလယ်ပိုင်းကရွှေပြောင်းဝင်ရောက်လာသူတွေကိုသူ့နိုင်ငံထဲကိုဝင်ရောက်လာဖို့တွေးဆောင်ခဲ့ပြီးအဲ့ဒီကနေတဆင့်ပိုလန်နိုင်ငံတဲကိုဝင်ရောက်စေခဲ့တာဖြစ်တယ်လို့အနောက်တိုင်းနိုင်ငံတွေကတော့ဆွဆဲထားပါဗျ။အ
ာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဏာရလာခဲ့တဲ့ဩဂုတ်လလယ်ကစဒေသခံအဲစစ်သူကြွအဖွဲ့ဝင်တွေကိုရှာဖွေဖမ်းဆီးခဲ့ရမှာအခုဆိုရင်6ဟာနီးပါးရှိသွားပြီလို့တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။ဖမ်းဆီးမိသူတွေထဲမှာ IS ခေါ်ရဆန်အဖွဲ့ရဲ့အစစ်မြင့်တပ်မှုတွေလည်းပါဝင်နေကြောင်းတာလီဘန်လက်ထက်မှာအမည်ပြောင်းထားတဲ့ထောက်လန်းရေးညွှန်ကြားရေးမှူးရုံးရဲ့ပြောခွင့်ရကာဟေဟမ်ရက်စ်ကပေါ်ထူးနေကပူးမျိုးတော်ဒင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဖန်စီထားသူတွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ထိမ့်သိမ့်ထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေအတွင်းစစ်သွေးကြွ40နီးပါးတိစုံကြောင်းလဲပြောဆိုခဲ့တာပါ။အကြံဖက် ဝါဒီရဲ့အန်ဒီရီတွေကြီးထွားလာနေတဲ့အပေါ်တာလီဘန်တွေကထိရရောက်ကန့်ထွင်နိုင်စွမ်းမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲစစ်သွေးကြွတွေပေါ်မှာအောင်မွေးတွေရရှိနေတယ်ဆိုပြီးတာလီဘန်တွေဘက်ကသတင်းထုတ်ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်
။ကုလသမဂ္ဂကဥဆောင်ကျင်းပနေတဲ့ဂလတ်စကိုယာတီဥရုညီလာခံမှာဆွေးနွေးသဘောတူခဲ့တဲ့သဘောတူညီချက်မူကြမ်းကိုဗိုလ်ထူးနေကထုတ်ပြန်ခဲ့ပြီးကမ္ဘာနိုင်ငံတွေအနေနဲ့ကမ္ဘာကြီးကိုပူနွေးလာစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုရှော့ချရေးကိုအရေးပေါ်လိုအပ်ချက်တရအဖြစ်သဘောထားလှုပ်ဆောင်ချဖို့အဓိကတိုက်တွန်းထားပါတယ်။ဒီမူကြမ်းမှာအရင်ကချမှတ်ထားတဲ့2030ပြည့်နှစ်မှာပြည်မီအောင်လှုပ်ဆောင်မဲ့ရည်မှန်းချက်တွေကိုပြန်လည်အာသွန်ခွန်ဆိုင်လှုပ်ချဖို့တိုက်တွန်းထားပါတယ်။2015ခုနှစ်ကပါရီသဘောတူညီချက်အတိုင်းအပူချိန်တိုးလာမှုကို 1.5 ဒီဂရီစင်တီဂရိတ်အထိပဲထိန်းထားဖို့နဲ့ရာသီဥတုပြည့်ဝင်စေတဲ့ဓာတ်ငွေ့တွေကို2010ခုနှစ်ကရှိခဲ့တဲ့ပမာဏရဲ့45ရာခိုင်နှုန်းရှော့ချဖို့ကိုဒီမူချမ်းမှာတိုက်တွန်းထားပါတယ်။ဒါအပြင်ကြောင်မီးသွေးအသုံးပြုတာတွေကိုရပ်တန့်ဖို့နဲ့ဇီဝရုပ်ကျဉ်လောင်စာတွေနေရာမှာအခြားအစားထိုးလောင်စာတွေအသုံးပြုမှုကိုအချိန်မြန့်လှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ယူကရိန်းနဲ့ဆက်မှာရုရှားရဲ့စီးရဲလှုပ်ရှားမှုတွေအတွက်အမေရိကန်ကစိုးရိမ်နေကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမစ်ထရိုကူလီဘာနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ
် We are concerned with the reports of the unusual
ယူကရိန်းနိုင်ငံနဲ့ရုရှားရဲ့လူရုံးလုံးစင်မုတ်တဲ့လှုပ်ရှားမှုတွေနေပေါ်စိုးရိမ်ပါတယ်အနည်းကလည်းစောင့်ကြည့်နေပါတယ်လို့ဝန်ကြီးဘလင်ကင်ကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနမှပေါ်ထူးနေကပြောဆိုသွားတာပါဒီကိစ္စနဲ့ပတ်သက်လို့မဟာမိတ်တွေမိဖက်တွေနဲ့ဆက်လက်တိုင်ပင်ဆွေးနွေးသွားမှာဖြစ်တဲ့ကြောင်းလည်းပြောပါတယ်ရန်လိုတဲ့လို့ရမျိုးတွေပေါ်မှာလည်းအမေရိကန်အနေနဲ့အထူးစိုးရိမ်မခင်ဖြစ်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းအသိပေးလို့ကြောင်းလည်းပြောဆိုခဲ့တာပါယူကရိန်းနဲ့ရုရှားနိုင်ငံခြားတင်းမာမှုတွေကိုရှော့ချဖို့အမေရိကန်ကလိုလားနေတဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဝင်းနီပလင်ကင်လိုပဲအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကလည်းရုရှားရဲ့စီးရဲလှုပ်ရှားမှုတွေပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်ရုရှားနိုင်ငံကလူရုံးလို့စင်မဟုတ်တဲ့စီးရဲလှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းမသိရတယ်လို့ယူကရိန်းနယ်စပ်အနီးကအခြေအနေပေါ်မှာစိုးရိမ်ကြောင်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကပေါ်ထူးနေမှာပြောဆိုသွားပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့နောက်နှစ်ဆောင်းဦးရာသီအရောက်မှာကိုဗစ်ရောဂါအဆုံးသတ်နိုင်ရေးရည်ရွယ်ချက်ကိုအကောင့်အထည်ဖော်နိုင်ဖို့အတွက်ကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုကိုတိုးမြှင့်သွားမှာဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးဆက်လက်လှူဒန်းသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကခေါင်းဆောင်တွေပါဝင်တဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်ရေးအွန်လိုင်းဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ပဋိပက္ခဖြစ်နေတဲ့ဒေသတွေအတွင်းကပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးပေးပို့နိုင်ဖို့အတွက်Johnson and Johnson ကာကွယ်ဆေးကုမ္ပဏီနဲ့ Covax ကာကွယ်ဆေးရရှိရေးအစီအစဉ်တို့အကြားမှာအမေရိကန်ပြည်ထောင်စုအနေနဲ့ဂျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးနိုင်ခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ဆင်အနာသိမ်းပြီးနောက်ပိုင်းပိပကတ်တွေနဲ့စာနာမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပေါ်ထူးနေမှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုညင်ညင်ချင်းချင်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်အောင်နိုင်ငံတကာအသံဝင်ကထိထိရရပူးပေါင်းဆောင်ရွက်နိုင်မှုဥရောပသမ္မတ EU, Britain, ပြင်သစ်, Germany, Canada, Australia, New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံအရာရှိ Direct Show လေးလို့ဒီသတင်းပတ်ထဲဆွေးနွေးကြတာပါ။မြန်မာဆရာနာဝင်တွေရဲ့အကြမ်းဖက်လုပ်ရက်တွေနဲ့လူသားချင်းစာနာမှုအခြေအနေတွေစိုးရွားလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းအတိုင်ပင်ခံအရာရှိကပြောကြားတဲ့အကြောင်းနိုင်ငံခြားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းမှုနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်အောင်လုပ်ဖို့လည်းအလေးထားပြောဆိုခဲ့တာပါ။မြန်မာဆရာနာဝင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံ290ကိုလည်းမြန်မာနိုင်ငံကသက်ဆိုင်သူအားလုံးနဲ့တွဲဆောင်ဝင်ပြုဖို့အရေးကြီးတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲအတွင်းမှာပြောဆိုသွားပါတယ်
ပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့ American ဒုတိယသမ္မတကမလာဟဲရစ်နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ဗုဒ္ဓဟူးနေ့ကအလီဇေးနန်းတော်မှာတွေ့ဆုံခဲ့ကြပြီးရာသီဥတုပြောင်းလဲလာမှုဆိုင်ရာကိစ္စ၊စီးပွားရေးကိစ္စ၊ကျန်းမာရေးကိစ္စ၊ကမ္ဘာ့ကျန်းမာရေးကိစ္စနဲ့ကုန်စည်ဆင်ဆက်မပြတ်ပို့ဆောင်နိုင်ရေးကိစ္စစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ပါတယ်။American ဒုတိယသမ္မတရဲ့ခီးစဉ်ဟာနှစ်နိုင်ငံအကြားအဖူးအထစ်တွေဖြစ်ခဲ့ရတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းမှုတွေကတခုဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကဒေါ်လာ64ဘီလီယံတန်ဩစတြေးလျရေငုပ်သင်္ဘောကိစ္စနဲ့ပတ်သက်ပြီး American နဲ့ပြင်သစ်မဟာမိတ်နှစ်နိုင်ငံအကြားဆက်ဆံရေးဟာသမိုင်းဝင်လောက်အောင်နှိမ့်ချသွားခဲ့ပါတယ်။ပြင်သစ်သမ္မတနဲ့ American ဒုတိယသမ္မတတို့ဟာဗိုလ်ဒူးနေကပါရီမြို့တော်ရဲ့အပြင်ဘက်ရှူဟန် American စစ်သင်းကျိုင်းမှာကျင်းပတဲ့ American စစ်တီတော်များနဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ်။ American ဒုတိယသမ္မတ Harris ဟာတာတာဝရီနေမှာကျင်းပမဲ့ပါရီငင်းကျိုင်းရဲ့ညီလာခံကိုတက်ရောက်မှာဖြစ်ပြီးတောက်ကြနေမှာတော့လီဗျားနိုင်ငံဆိုင်ရာထိပ်သီးအစည်းအဝေးဝဲကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။
ကောင်းလွေဦးနဲ့ကိုဆောင်မှုကြပါရှင်။ကြာတာပတိတိနေနဲ့ခင် VOE မြန်မာပိုင်းရဲ့သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ PPSD နဲ့စစ်ကောင်စီအပြန်အလှန်ရှုံချကန့်ကွက်မှုနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံအလဲပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုအရင်ဆုံးကြည့်ကြရအောင်ပါ။စကိုင်းတိုင်းရင်းမြစ်ပြည်အနီးတစ်ဝိုက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးတချို့အနီးကျေးရွာတွေကိုကျရောက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရသူကတော့တိုက်ပွဲဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုပေမဲ့စစ်တပ်ဘက်ကအထိခိုက်မရှိဘူးလို့လည်းပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြမှာပါရှင်
မနေ့ကနိုဝင်ဘာ9ရက်မနက်ပိုင်းကနေညနေပိုင်းထိရင်းမပင်မြို့နယ်ကောင်းစင်းရွာနဲ့တဲပင်ကန်ကျေးရွာနာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာပေးလို့ရသူထွက်ပြေးတိမ်းရှောင်ကြပါတယ်။အသက်ကြီးပိုင်းနဲ့ဒေသခံတချို့ကကျေးရွာအိမ်ထဲမှာပဲပုန်းရှောင်ကြရှိနေကြပါတယ်။မင်းညာပိုင်းဘက်မှာစစ်ကောင်စီတပ်ကရွာပြင်ကနေလက်နက်ကြီးနဲ့ပစ်လို့ရွာထဲကျန်တဲ့ဒေသခံတွေပါထပ်ပြေးကြရတယ်လို့ထဲပေခံရွာသားတို့ကပြောပါတယ်။လက်နက်ကြီးအတန်ကြောင်လန့်ပြီးအသက်80ရွယ်အမျိုးသမီးကြီးတို့ထိဆုံးသွားတယ်လို့လည်းပြောပါတယ်
။အဲဒီသူတို့ညရွာထဲဝင်လာပြီးတိန်တောင်းနဲ့ဗာလဲနဲ့ဒီကျွန်မမတည်ဘူးပြပိတ်ထုံနေတဲ့အခါကျကျွန်တော်တို့ကလည်းမနေရတော့ရှောင်ရင်မတက်ကနေရွာအပြင်ဘက်မှာအမကြီးတယောက်ကထိဆုံးသွားတာပါဗျ။ဘွေးဘွားကြီးတွေလည်းမချမ်းရပါဘူးဗျ။ကျွန်တော်တို့လည်းပြေးရတာပြေးရတဲ့အခါကျတော့သူကလမ်းမှာရောက်တဲ့အခါကျသူတို့လည်းနေနေထုလိုက်တဲ့အချိန်မှာကျွန်တော်တို့မှန်လို့တော့မဟုတ်ဘူးဗျ။အဲ့ဒါတော့သူကသူတို့အဲ့အတန်းကြီးကြာပြီးတော့လန့်ပြီးတော့တီးသွားတာဗျ။ကျွန်တော်တို့ကလည်းအဲ့လိုကြီးဖြစ်လိမ့်မယ်မသိဘူးခေါ်ကြည့်တော့ခေါ်မရတော့ဘူ
းရင်းမပင်မြို့နယ်အတွင်းမုံရွာရင်းမပင်ပလဲလမ်းမတစ်လျှောက်မှာရင်းမပင် PDF ဆက်လင်းကြီး PDF ပလဲ PDF နဲ့ကဏီ PDF တို့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းဒေသခံ PDF ပူးပေါင်းအဖွဲ့ဘက်က5ဦးလောက်ကြာဆုံးခဲ့ပြီးစစ်ကောင်စီဘက်ကအများအပြားထိခိုက်ကြာဆုံးခဲ့တာလို့ရင်းမပင် PDF တောင်းဝန်ရှိသူတို့ကပြောပါတယ်
သူကလည်းအကြရင်များတယ်အကြရင်များတယ်ဆိုတာအဲကျွန်တော်တို့ထောင်ထားတဲ့ကွန်ကရစ်မိုင်းတုံးကိုသူတို့ကကတ်ကြည့်တာခွဲချလိုက်တော့အဲ့မှာသူတို့ခြေပြက်လက်ပြက်တွေရှိတယ်နောက်ပြီးတော့တုံကနေသွားတဲ့လူတွေရှိတယ်အဲ့မှာ15ယောက်လောက်ရှိတယ်အဲ့မှာအဲ့နေရာရင်းကဘုံတောင်နဲ့ကောင်းစင်းရွာချားမှာပေါ့နော်အဲ့နောက်ပြီးတော့ကျွန်တော်တို့ဘက်ကလည်း5ယောက်လောက်ကြာတယ်5ယောက်ထက်မနည်းပေါ့ကျွန်တော်တို့လက်ရှိလင်းကြီးဘက်က PDF ဖွဲ့ကပျောက်နေတာ4ယောက်အတုံးလောင်းကတော့တွေ့ထားတယ်ပေါ့နော်တယောက်ကတော့ပျောက်နေဆုံးရှာနေဆုံးပေါ့ရင်းမပင်မြို့နယ်ကောင်းစင်းရွာရဲ့ရှိဘက်မှာ5ခန်းလေးရှိတယ်အဲ့5ခန်းလေးထဲမှာလည်းလောင်းနှလောင်းလို့ပြောတယ်အဲ့ဒါဘယ်လိုပြောဆိုရတော့မကိုရရသေးဘူး
ရင်းမပင်နဲ့အရှိတ်ဘက်ပိုင်းမှာမနေ့ကတိုက်ပွဲတွေရှိခဲ့ပြီးသူတို့ဘက်ကတော့အထီးကမရှိခဲ့ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ
်ရင်းမပင်ဘက်မှာကတော့မနေ့က9ရက်နေ့ကတော့ကျွန်တော်မနေ့ပိုင်း9နာရီခွဲလောက်မှာတစ်ချိန်ညနေပိုင်း10နာရီလောက်မှာတစ်ချိန်ကျွန်တော်အဲမီလုံချုံရေးဆောင်ရွက်နေတဲ့စစ်ကြောင်းနဲ့ကျွန်တော်ဒါရင်းမပင်အရှိတ်ဘက်ကျွန်တော် PDF အမြင်ကအကျန်းတဲ့50လောက်နဲ့ကျွန်တော်ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့မှာတော့ဟိုကောင်းစင်ရွာနားလေးမှာလည်းဖြတ်ပြီးတော့ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်အဲ့မှာတော့ဒီကျွန်တော်ဘော့ဒီဘက်ကတော့လုံချုံကြီးစစ်ကြောင်းတွေဘက်ကထိခိုက်ဒဏ်ရာရှိမှုတော့မရှိဘူးဟိုဘက်ကတော့ကျွန်တော်ပေဆုံးခဲ့တဲ့လူရှိတယ်ပြီးရင်ကျွန်တော်ဒီလက်လုံမိုင်းရဲ့ တချို့လက်နက်တွေဖမ်းပြီးရမိတာရှိပါတယ်ဗျ။ဖေကုံဘက်မှာနေ့လယ်12နာရီလောက်ကကျွန်တော်ဖေကုံရဲ့အနောက်တောင်ဘက်လောက်မှာဒါ PDF အမိကျန်15ဦးလောက်နဲ့ကျွန်တော်ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီမှာတော့ကျွန်တော်လက်နက်တချို့ရဲ့ကျွန်တော်ဟာသူတို့လက်ကျင်ရေးကွင်းနေရဲ့ပြီးရင်ကျွန်တော်တို့ဆက်သွယ်ရေးဆက်တချို့ဖမ်းပြီးရမိခဲ့တာရှိပါတယ်ဒါတော့ပါပဲဗျ။အဓိကတော့ကျွန်တော်တို့ဒီဒီငင်းအေးချမ်းရဲ့အတွက်လုံခြုံရေးတပ်ဖွဲ့ရင်းများအနေနဲ့ကကျွန်တော်တို့ဒီအကြမ်းဖက်မှုနိုင်နေဟိုဖောင်ရွက်လျက်ရှိပါတယ်အဲဒီမှာတော့ကျွန်တော်တို့အနေနဲ့အဲဒီတူတူအနေနဲ့လည်းဒီအကြမ်းဖက်တိုက်ခိုက်မှုတွေအများဆုံးခြုံငင်းသွားတဲ့ရေအတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အပူပေါင်းဆောင်ရွက်ကြပြည်နေလို့လည်းကျွန်တော်ပြောချင်ပါတယ်ဗျာ
နိုဝင်ဘာ10ရက်မနက်ပိုင်းမှာလဲစကိုင်းချောင်းအဝင်မှာမိုင်းပေါက်ကွဲမှုရှိခဲ့ပြီးစစ်တပ်ဘက်ကအထိခိုက်ရှိတယ်လို့ဒေသခံ PDF တွေကပြောပါရယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့တီးခြားအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းတစုံတရာပြောဆိုထုတ်ပြန်ထားတာမရှိပါဘူးရှင်
။အလိမ်မှာပြပြသွားတာပါဆက်လက်ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေဆောင်ရွက်နေမှုအပေါ်မှာဟန်တာခံနေရတဲ့အခြေအနေတွေကိုလည်းတင်ပြမှာပါ။စစ်တပ်ဟာမြန်မာပြည်တွင်းမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားရေးဆိုင်ရာအကူအညီတွေကိုရအောင်ဆောင်ရွက်ပေးဖို့ထက်ဒီလိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုအကြောင်းပြချက်မရှိဘဲဖမ်းဆီးတာလှူဒန်းတာနဲ့အကူအညီတွေကိုဖျက်ဆီးတာအပြင်အရက်သားပိုင်းဆိုင်နဲ့ဒီအရက်သားတွေပိုင်ဆိုင်တဲ့ရိတ်ခါတွေကိုပါဖျက်ဆီးတာတွေလုပ်နေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းချန်းကပြောပြမှာပါရှင်
အရက်သားတွေရဲ့ပိုင်ဆိုင်မှုရိတ်ခါတွေကိုဖျက်ဆီးတာနိုင်ငံတကာကလှူဒန်းလိုက်တဲ့အစာနဲ့ဆေးဝါးအကူအညီတွေကိုစစ်ဆေးဂိတ်တွေမှာတားမြစ်တာဖျက်ဆီးတာစတဲ့လုပ်ရက်တွေဟာစစ်ရဇဝဲမှုမြောက်တဲ့လုပ်ရက်တွေဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။အာဏာသိမ်းစစ်တပ်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါချိန်ချောက်လာတဲ့အတွက်ကုလသမဂ္ဂနဲ့အာဆီယံနိုင်ငံတွေအနေနဲ့နေရာစွန့်ခွာထွက်ပြေးနေရတဲ့မြန်မာဒုက္ခသည်တွေကိုနေဆက်ဖျက်ကျော်အကူအညီတွေအမြန်ဆုံးပေးသင့်တဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Right ကဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။လက်နက်ကင်ပြည်ပခန့်တွေကြားမှာအကူအညီတွေကိုပိတ်ဆို့တာလူသားချင်းစာနာထောက်ထားရေးအဖွဲ့တွေကိုပြစ်မှတ်ထားတာဟာစစ်ရဇဝမှုမြောက်တယ်လို့ Fortify Right ရဲ့ Data ရင်း Director Ismay Wolf ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဝေဖန်လိုက်ပါတယ်။မြန်မာစစ်တပ်ရဲ့ဒီလုပ်ရက်တွေအတွက်တာဝန်ခံမှုရှိလာအောင်ကူညီလှုံ့ဆော်ပေးဖို့ကုလသမဂ္ဂနဲ့အာဆီယံနိုင်ငံတွေကိုသူကတောင်းဆိုလိုက်တာပါ။Fortify Right ရဲ့အစီအခံစာမှာဆိုရင်ထိုင်း၊အိန္ဒိယ၊တရုတ်နဲ့ဘင်္ဂလားဒေ့ရှ်စတဲ့မြန်မာအိမ်နီးချင်းနိုင်ငံတွေကအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်နေဆက်ဖြတ်ကျော်အကူအညီတွေကိုခွင့်ပြုပေးဖို့အဓိကတောင်းဆိုထားတာပါ။အိန္ဒိယအခြေစိုက်ချင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုက်ဇာအုပ်ကလည်းဒီတောင်းဆိုချက်ကိုထောက်ခံလိုက်ပါတယ်။
ဒီလိုမျိုးအိန္ဒိယကစစ်ချင်းထိုင်းတဲ့ချက်နိုင်ငံတကာကဘယ်လိုကိုမှုပြချနိုင်အောင်ရှိတဲ့ကမ်းဒီချုံ့ပေးနိုင်လို့ရှိရင်ဒုက္ခတွေဒီ IDP တွေအတွက်စစ်တပ်ရဲ့အကူရှိလာမှဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတကာအလဲတောင်းဆိုထားတယ်လို့အိန္ဒိယအစိုးရနဲ့ထိုင်းဆိုကကအလေးနဲ့စဉ်းစားပြဖို့ကျွန်တော်တို့လည်းတောင်းဆိုချင်ပါတယ်
လူသားချင်းစာနာထောက်ထားရေးအကူအညီတွေကိုပြည်သူတွေကလိုအပ်နေချိန်မှာစစ်ကောင်စီဘက်ကနိုင်ငံတကာအတိုင်းအဝိုင်းမှာသူတို့ရဲ့တရားဝင်မှုကိုကြိုးပမ်းရယူနေတယ်လို့လူခွင့်ရေးအဖွဲ့တွေကမြင်ပါတယ
်။မြန်မာပြည်မှာအခုလက်ရှိဖြစ်နေတဲ့ဒီ humanitarian ပေါ့နော် crisis ပေါ့ဒီလူသားချင်းစာနာတဲ့ဒီထောက်ထားလူသားချင်းစာနာဒီအထောက်အပံ့တွေပေးဖို့အတွက်ဆိုလို့ရှိရင်သူတို့နဲ့ညှိဖို့ပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေကနေပြီးတော့သူတို့ကိုအတိမတ်အပြုပေးပြီးတော့သူတို့ကနေပြီးတော့ဟိုအတိမတ်ပြုတ်ခတ်ရပြီးတော့ခဏကဒီပြည်သူတွေပေါ့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီခွင့်ရမယ်ဆိုတဲ့ပုံစံမျိုးဟိုမဖြစ်စေချင်ပါဘူးဟိုဒုက္ခရောက်နေတဲ့ဒီပြည်သူတွေကိုအတုံးချပြီးတော့တရားဝင်အတိမတ်ပြုတ်ခတ်ရမှုပေါ့နော်အဲ့လိုမျိုးအတိမတ်ဟိုမပြုတ်ဖို့အတွက်ဆိုလို့ရှိရင်ဘာလို့လာပြီးဆိုတော့ကျွန်တော်တို့ဒီအိမ်နီးနာချင်းမိတ်ဆက်ကောင်းနေလို့လာပြီးပေါ့နော်သူတို့ကနေပြီးတော့သူတို့နေဆက်ဖြတ်ကျော်ပြီးတော့ခဏအကူအညီပေးမယ်ဆိုလို့ရှိရင်ပေးလို့ရတယ်ဆိုတဲ့အနေအထားမျိုးရှိတဲ့အတွက်ကြောင့်မလို့ဒါတောင်းဆိုရလို့ကျွန်တော်အမျိုးရည်ယူဆရပါ့
။ Fortify Right အဖွဲ့မှတာဝန်ယူခဲ့မှုတဲ့မြန်မာလူခွင့်ရေးကျန်းကျင်သူနီကီဒိုင်းမွန်းကပြောသွားတာပါ။စစ်တပ်နဲ့ဒေသခံလက်နက်ကိုင်တွေအကြားတိုက်ပွဲတွေကြောင့်အခုနှစ်မေလကတည်းကနေရက်စွန့်ခွာခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာချင်းပြည်နယ်ထဲမှာ 38,000 ဝန်းကျင်မကွေးနဲ့စကိုင်းတိုင်းမှာ 19,000 ကျော်ရှိပြီးတော့ကယားပြည်နယ်မှာတော့ 3,000 ကျော်ရှိနေတာပါ။ရှမ်းပြည်နယ်မြို့နယ်18ခုကလူပေါင်း4,600ကျော်ဟာလဲ အိုးအိမ်ဆုံးခွာပြီးထွက်ပြေးခဲ့ရတယ်လို့ကုလလူသားချင်းစာနာထောက်ထားရေးအဖွဲ့အိုချာကလည်းဒီကနေ့ထုတ်ပြန်ထားပါတယ်။အခုနှစ်ထဲပောက်ကွဲခဲ့တဲ့မြေမြုပ်မိုင်းနဲ့စစ်လက်နက်အကျဉ်းချန်တွေကြောင့်ကလေးအယောက်50ကျော်အပါအဝင်အရတား150ကျော်တေးကျေဒဏ်ရာရခဲ့ပါတယ်။ဒီပောက်ကွဲမှုတွေဟာရှမ်းပြည်နယ်မှာအများဆုံးဖြစ်တယ်လို့ UN အိုချာကစာရင်းပြုစုထားပါတယ်။ထိုင်းနယ်စပ်မှာခိုလုံနေတဲ့မြန်မာဒုက္ခသည်အရေးအတွက်ကလည်းတိုးလာနေတာပါ။မြန်မာနိုင်ငံတွင်းပြည်ပခဖြစ်ပွားတဲ့နေရာတွေမှာနေရာဆုံးခွာတဲ့သူတွေများလာပြီးလူသားချင်းစာနာမှုအခြေအနေတွေကတဖြည်းဖြည်းဆိုးရွားလာကြောင်းရန်ပုံငွေနှဲပါမှုသွာလာကွင်းကန့်သတ်မှုတွေကြောင့်ထိခိုက်လွယ်တဲ့မိသားစုတွေစီကိုအကူအညီတွေရောက်တင်သလောက်မရောက်ကြောင်း UN OCHA ရဲ့အရေးပေါ်အကူအညီကယ်ဆယ်ရေးဆိုင်ရာညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကတနင်္လာနေ့မှာပြောခဲ့ပါတယ်ခင်ဗျာ
ကိုငိမ့်ချက်ပါရှင်PPSD ခေါ် NCA တနိုင်ငံလုံးအပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့မနေ့ကစစ်ကောင်စီဘက်ကနေပြီးတော့တတိပေးတဲ့အနေနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီပေါ်မှာ PPSD ရဲ့ပြောခွင့်ရခွန်မြင့်ထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပ
ါဟုတ်ကဲ့အခုဒီစာနဲ့ပေါ့လေဒီသဘောထားတွေနဲ့ပတ်သက်တော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အနေနဲ့ကတော့ PPS ရဲ့အပြောရေးဆိုခွင့်ရှိသူနဲ့ကျွန်တော်တို့တောင်းအောင်ပေးထားပေမဲ့လို့ဒါ PPS ရဲ့ဥဆောင်မှုအလုပ်ဖွဲ့စီကနေကျွန်တော်သဘောထားကိုကျွန်တော်မရသေးပါဘူးအဲ့တော့ PPS ရဲ့တစ်ခုလုံးကိုကိုးစားပြုပြီးကျွန်တော်တို့ပြောတာမဟုတ်ပေမဲ့အခုကျွန်တော်ပုဂ္ဂိုလ်တူတူရဲ့အမြင်ပေါ်မှာအခြေခံပြီးတော့တင်ပြရမယ်ဆိုရင်တော့ကျွန်တော်တို့ PPSD မှာ CNF ဒီချင်းမျိုးသားတပ်ဦးဟာကျွန်တော်တို့ရဲ့အဖွဲ့အဖွဲ့စီဖြစ်တာနဲ့အညီထန်တလန်လို့ဖြစ်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ရင်ကျွန်တော်တို့သိရှိထားမှုကျွန်တော်တို့မှလည်းတိကျခိုင်လုံတဲ့သူထောက်တာအချက်လက်တွေလည်းထိုက်သင့်တယ်လို့တော့ဒါကျွန်တော်တို့မှလည်းရှိပါတယ်ဒီပေါ်မှာအခြေပြုပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီပတ်ဝန်းကျင်အထောက်ထားအချက်လက်တွေပေါ်မှာအခြေခံပြီးတော့ဒီလိုပြောကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒီစာတက်မှာနောက်ထပ်ထူးခြားမှုရောသတိပြုမိသေးလား
အခုလိုမျိုးမှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းကျွန်တော်တို့သွားဖို့အတွက်အခက်အခဲအများကြီးရှိသွားပြီဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့ကတော့ NCA ရဲ့အနှစ်သာရတွေကိုကျွန်တော်ကင်ထားတယ်အဲ့ဒီ NCA အနှစ်သာရတွေထဲမှာပြည်သူလူထုရဲ့အသက်အိုရင်စီးစိမ်ကိုကာကွယ်ဆောက်ရှောက်အောင်လုပ်ဆိုတာ NCA ရဲ့အခန်း1အခြေခံမူများခန်းမှာပါဝင်ပါတယ်။အောက်ကျွန်တော်တို့ဒီအခန်း3မှာပေါ့နော်ဒီပြစ်ခတ်တိုက်ခိုက်မှုခိုင်မာစေချက်မှာပြည်သူအရက်သားပြည်သူများကိုကာကွယ်ပေးခြင်းနဲ့မှာလည်းကျွန်တော်တို့ကြေကြေပြန့်ပြန့်တာတွေကိုသဘောတူခဲ့တာဖြစ်ပါတယ်။ဒီအပြင်ကိုကျွန်တော်တို့ကနှစ်ဖက်စစ်တီတော်များလိုက်နာမယ်ကျင့်ဝတ်ဆိုပြီးတော့မှဒါကျွန်တော်ကိုရော့ကွန်ဒတ်တွေကိုလည်းသဘောတူခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့အနေနဲ့ကအခုဒီထုတ်ပြန်ကြေညာချက်မှာထည့်သွင်းထုတ်ပြန်တာကတော့ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဆောက်ရှောက်မဲ့တောင်းဟာတက်မတော်မအောင်ကျွန်တော်တို့မှာနှစ်ဖက်လုံးမှာရှိပါတယ်။အဲ့တော့နှစ်ဖက်လုံးမှာသဘောတူထားတာဖြစ်ပါတယ
်။ဟုတ်ကဲ့။အဲ့တော့အခုလိုမျိုးအရင်ထုတ်ပြန်ခဲ့တာမျိုးစစ်ခဲ့ဘူးလား။သတိပေးတယ်ဆိုတဲ့အစင်မျိုးပေါ့နော်
။အဲ့အဲ့ဒါမျိုးတော့ကျွန်တော်တို့ဒီနေ့တမ်းမှာတော့ကျွန်တော်တို့မတွေ့ဘူးသေးဘူးပေါ့။အဲ့ဒါကတော့ဒီစစ်ကောင်စီအနေနဲ့ကတော့သူကလည်းဒီကိစ္စရပ်ပေါ်မှာသူရဲ့ညှင်းဆို့မှုအတွက်ခိုင်လုံစေဖို့အတွက်ဒီလိုစကလုံးတွေသုံးနှုံးတာတွေဖြစ်မှာပေါ့လေစစ်ကောင်စီကတော့သူ့ဘက်ကပြောစရာရှိတာကိုပြောသလိုပဲကျွန်တော်တို့ဘက်ကလည်းပြောစရာရှိတာကိုကျွန်တော်ပြောရတာဖြစ်ပါတယ်ဟိုထန်တလန်ချင်းပြည်နယ်ထန်တလန်မှာဖြစ်တဲ့ကိစ္စရက်တွေပြီးရင်မကွေးတိုင်းထဲမှာစကိုင်းတိုင်းထဲမှာကယားပြည်နယ်ပါဝင်ကရဏီဒေသတွေမှာပြီးရင်တပြည်လုံးမှာဖြစ်နေတဲ့အခြေအနေအနေအထားတွေကလည်းပဲကျွန်တော်တို့ဒါစစ်ကောင်စီတပ်တွေကဒါပြည်သူလူထုကိုရန်သူလိုတတ်မှတ်ပြီးစစ်ခင်းနေတာမျိုးတွေလည်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကဒီပေါ်မှာအမြန်စိတ်မကောင်းဖြစ်ရပါတယ်။ကြောင့်မလို့ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ဆောက်ရှောက်အောင်ဆိုတဲ့ကျွန်တော်တို့ရဲ့တာဝန်ရှိမှုအရ NCA မှာသဘောတူညီထားကြရကျွန်တော်တို့အခုလိုပြောကြရခြင်းဖြစ်ပါတယ်။
ဟုတ်ကဲ့စစ်ကောင်စီဘက်ကလည်းဒီ NCA ရဲ့အခန်း3ပုံမှန်5စလုံးပါအချက်ကိုချိုးဖောက်နေတယ်ပေါ့နော်။အဲဒါကြောင့်မလို့တင်ပေးဖို့ဆိုပြီးတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒါကဘာကိုဆိုလို့လဲမသိဘ
ူးဩအဲ့ဒါကတော့ကျွန်တော်တို့ဒီ NCA မှာတစ်ဖက်နဲ့တစ်ဖက်ပုတ်ခတ်တာတွေပေါ့နော်မလုပ်ရဘူးဆိုတော့အဲ့ဒီအခြေခံမှာရေးထားတာဖြစ်ပါတယ်အရင်တုန်းကတော့အခုလိုပေါ့လေဒီလို NCA ပုံမှန်တွေကိုထောက်ပြပြီးတော့ကျွန်တော် PPSD ကိုစစ်ကောင်စီဘက်ကရေးတာမျိုးကတော့မရှိသေးပါဘူးအခုကတော့ပထမဆုံးအချိန်သူတို့ရေးသားလာတာလို့ဖြစ်ပါတယ်စစ်ကောင်စီကလည်းသူ့ဘက်ကသူတောင်းဆိုချက်ပေါ့နော်အဲ့ဒီအပေါ်အခြေအနေအနေထားတွေမှာတော့ကျွန်တော်တို့ဒီဥဆောင်မှုအလုပ်ဖွဲ့ရနေတော့ဒီသဘောထားကိုချမှတ်ဖို့လိုပါတယ်အခုကျွန်တော်ကတော့ကျွန်တော်ရဲ့တူဦးသဘောထားကိုပဲတင်ပြနိုင်သေးတာဖြစ်ပါတယ်ဒါကိုကျွန်တော်ဥဆောင်မှုလုပ်ဖွဲ့မှာသဘောထားချမှတ်ပြီးရင်တော့ကျွန်တော်တို့ဆက်လက်ပြီးတင်ပြပေးပါမ
ယ်ဟုတ်ကဲ့အခုလိုတတိပေးလာတဲ့ပုံမှာလေဘယ်လောက်အထိဖြစ်လာမှာကိုရောစိုးရိမ်မှုရှိလား
ဒီပုံမှာစိုးရိမ်မှုတွေကတော့ကျွန်တော် PPSC မှာမရှိပါဘူးကျွန်တော်တို့ကလည်းဒီဖြစ်တင်ဖြစ်ထိုက်တာကိုပြောတင်ပြောထိုက်တာကိုကျွန်တော်တို့အစည်းအဝေးဆုံးဖြတ်ချက်အရ ကြည်ကြဲပြပြန့်ဆွေးနွေးပြီးမှကျွန်တော်တို့ထားကိုပြောတာဖြစ်ပါတယ်ဒီပေါ်မှာတော့ PPSD နဲ့စစ်ကောင်စီကြားမှာတော့ကျွန်တော်အလွတ်တဘောဆွေးနွေးတာကြီးလဲမရှိပါဘူးနောက်တစ်ခါကျွန်တော်တရားဝင်ဆွေးနွေးတာလည်းမရှိပါဘူးအခု NCA ဘူပေါင်းတွေကကိစ္စတွေနိုင်ငံရေးတွေမဆွေးနွေးဆွေးနွေးမှုတွေကျွန်တော်ရပ်ဆိုင်ထားတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ခင်ဗျာ
PPSD ပြောခွင့်ရခုံမြင့်ထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်ကြာတာပတိနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျမတို့အခုရေဒီယိုကထုတ်လွှင့်နေတဲ့နနက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒီ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုမယ်ဆိုလို့ရှိရင်တော့ website စာမျက်နှာက burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News တို့မှာကြည့်ရှုနားဆင်နိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံမှာဖမ်းဆီးမြန်မာတီနိုင်ငံသားတွေဖမ်းဆီးခံနေရတဲ့အခြေအနေကိုဆက်ပြီးတော့ကြည့်ကြရအောင်ပါ။ထိုင်းနိုင်ငံအတွင်းကိုမြန်မာနိုင်ငံကလာတဲ့အထောက်အထားမဲ့တွေတပတ်အတွင်း2800ကျော်ဝင်လာပြီးတဲ့နောက်မှာလုံခြုံရေးကိုပေါ်ပြီးတင်းကျပ်ဖို့ထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာကတတိပေးလိုက်ပြီးတဲ့နောက်အခုနှစ်ရက်အထိရိုဟင်ဂျာတချို့အပါအဝင်မြန်မာနိုင်ငံကနေဝင်ရောက်လာသူ900ထက်မနည်းဖမ်းဆီးမိခဲ့ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာကပြောပြမှာပါရှင
်ထိုင်းနိုင်ငံအတွင်းကိုမြန်မာပြည်တွင်းကအထောက်ထားမဲ့တွေဟာထိုင်းမြန်မာနယ်စပ်တွေကနေတဆင့်တပတ်အတွင်းလူ3000နီးပါးအလုံးရင်းနဲ့ဝင်လာတဲ့အတွက်ထိုင်းဝန်ကြီးချုပ်ကနေဆက်တီမှာလုံခြုံရေးကိုပုံမတင်ကြပ်ဖို့တတိပေးခဲ့တာပါဒါပေမဲ့လည်းနှစ်ရက်အတွင်းမြန်မာနိုင်ငံဘက်ကဝင်လာသူရိုဟင်ဂျာတွေအပါအဝင်လူ900နီးပါးလောက်ဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါဗျာအဲ
ဒီရပိုင်းထဲမှာတော့ကျွန်တော်တက်ပြည်နယ်ထဲမှာတော့ဒီရိုဟင်ဂျာ၁၀ယောက်တဲ့ဒီရခိုင်ပြည်နယ်ဘက်ကနေဝင်လာတယ်သူတို့ရဲ့လမ်းကြောင်းကြီးကဝင်ရောက်မှုကရှည်ရရတယ်ဒါဒုတိယအကြိမ်ဝင်ရောက်မှုပဲပြီးခဲ့တဲ့လကြီးတော့လည်းရိုဟင်ဂျာ၁၀ယောက်တဲ့မကဝင်ရောက်တယ်ဒါတခုနောက်ကစက္ကရာဘူရီကန်ဆနာဘူရီပြည်နယ်ထဲမှာကျွန်တော်တို့မြန်မာအင်ရနဲ့ဆက်ရှိရောက်ကိုစီအောင်ချန်ထဲမှာအစုလိုက်ပြုံလိုက်ဖမ်းမိတယ်အဲဆိုဒီလည်းကောင်းမယ်ပရာကျုတ်ခီရီကန်ထိုင်းနဲ့တနင်္လာတိုင်းနယ်စပ်ကလည်းလူ100လောက်ဝင်လာသလိုကျွန်တော်ချင်းလိုက်ပြည်နယ်ဘက်ကလည်းအဲ့လိုပဲလူ90ကျော်လောက်ဝင်လာတယ်အလားတူပဲကျွန်တော်ဗနောင်းဘေးနားမှာရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းဗနောင်းဘေးနားချွန်ဖုန်ခရိုင်ထဲကလည်း90ကျော်ဝင်လာတယ်ဟုတ်ပြောမှဆိုမော်တော်ရင်းနဲ့တောင်ဝင်လာတဲ့အတွက်အဲတရားမဝင်မြန်မာ၁၈ရောက်ဝင်လာတဲ့လူမောက်ကိုကတိတ်ပေါက်တယ်လူမာလာ9ရက်နေတော့တန်ကားပေါ့နော်အဲ့တော့မျိုးက၁၈ရောက်တည်းနှစ်ယောက်ကထွက်ပြေးတယ်၁၆ရောက်ဖတ်ခံတည်ဆုံးသူတော့မရှိတာကံကောင်းသွားတယ်ခြုံပြောရရင်ဗျာဒီထိုင်းဝင်ကြီးချုပ်ကနေပြီးတော့အဖမ်းအစည်းတွေကိုကြီးတဲ့ပို့ပြီးတော့အဆင့်မြင့်ပြီးပြုလုပ်မယ်နေဆက်မှာဝင်ရောမြေတရာရောပါပို့မှုပြီးတော့တင်းတင်းကြပ်ကြပ်ခြိုက်ရွယ်ပြီးတော့အေးအေးဆောင်ရွက်သွားမယ်လို့ပြောပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ဝင်လာတယ်
ချင်းမိုက်ပြည်နယ်ထဲမှာလည်းမြန်မာနိုင်ငံသား60ကျော်ကိုမနေ့ကပဲထပ်ပြီးဖမ်းမိခဲ့ပါဗျ။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုတ်ကန်ရှားပါမှုတွေကြုံနေတာကအဓိကအချက်ဖြစ်တယ်လို့လည်းအလုတ်သမားရေးလှုပ်ရှားသူတွေကထောက်ပြကြပါဗျ။နှစ်နိုင်ငံသဘောတူညီချက်နဲ့လာဖို့စောင့်ဆိုင်းနေကြတဲ့မြန်မာအလုတ်သမားတွေဟာလည်းကိုဗစ်ကပ်ဘေးကြောင့်ထိုင်းမြန်မာနယ်စပ်တံတားတွေပိတ်ထားတဲ့အတွက်ရတဲ့နီးလန်းတွေနဲ့ထိုင်းထဲကိုဝင်လာကြတာရှိတယ်လို့လည်းဦးမိုးကျော်ကပြောပါဗ
ျ။ဒါရီအရောမြန်မာနိုင်ငံမှာနိုင်ငံရေးမငြိမ်သက်တာတစ်ချက်မြန်မာနိုင်ငံမှာအလုတ်ကင်ပါရှားပြီးတော့ဝင်ဝင်နေသွားတာတစ်ချက်မြန်မာနိုင်ငံမှာ MO စနစ်နဲ့အားလုံးအဆက်ဆက်ရပြင်ဆင်ပြီးကမှထိုင်းနိုင်ငံရဲ့ကိုဗစ်ရေပေါ်ကလာနှစ်နှစ်နီးပါးကြာသွားပြီးတော့မဆောင်ဆိုင်နိုင်ပြီးအရင်ဆုံးဝင်လာတာတစ်ချက
်ထိုင်းနိုင်ငံအတွင်းမှာ2021နှစ်စကစပြီး10လအတွင်းအထောက်ထားမဲ့ရှေ့ပြောင်းလို့တမား3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုထားပါဗျ။နိုဝင်ဘာလ1ရက်နေ့ကစပြီးတရင်တပတ်အတွင်းတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား2800ကျော်ကိုလည်းဖမ်းမိခဲ့ပါဗျ။အခုနောက်ထပ်လည်း2ရက်အတွင်းမြန်မာနိုင်ငံဘက်ကဝင်လာသူ900ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖတ်ကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru channel 101 တမမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကြတဲ့ပတင်းဒီနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီကျမတို့ခုဆက်လက်တင်ဆက်မယ်ဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေထဲမှာတော့လူဒုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုထုံးလင်းမှုရှိပါရရှင်အခုတော့ပထမဦးဆုံးဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေကြားပဋိပက္ခဟာလက်နက်ကင်တိုက်ပွဲနဲ့သာပြည်ပြတ်နိုင်ပွဲရှိတယ်လို့ဝါရင်တရားလွှတ်တော်ရှေ့နေကြီးဦးကြည်မြင့်ကသုံးသပ်ပါတယ်။ဘာကြောင့်မလဲ?လက်ရှိအခြေအနေကဘလို့လဲ?ဘလောက်ကြာမြင့်နိုင်တယ်လဲဆိုတာရှေ့နေများကွန်ရဲ့ဥက္ကဋ္ဌဦးကြည်မြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဦးကြည်မြင့်ပြ
ဟုတ်ကဲ့
ဒီမြန်မာနိုင်ငံတချို့ဒေသတွေမှာငင်းဆက်နေပြီးထွေးစနစ်ဟာပုံမှန်ဖြစ်နေပြီးဒါစစ်ကောင်စီဘက်ကပေါ့လေအာဏာပိုင်တွေအတိုင်းအတာပြောတာကြားရပါတယ်ဒီချက်ချမကြားတဲ့မြို့ကြီးမဟုတ်တဲ့နေရာတွေမှာတော့အဲဒီစူပူမှုတွေကံွယ်ဆန္ဒပြမှုတွေရှိရလို့လည်းပြောကြပါတယ်ဆိုတော့လောလောဆယ်မြန်မာနိုင်ငံရဲ့အေဂျင့်တာယာမှုအခြေအနေဘယ်လိုရှိလဲဆိုတော့အကြမ်းပြင်းကျဉ်းကျုံတဲ့အရင်ဆုံးပြောပါလားခင်ဗျာ
ဆောင်းဝတ်ဖို့ဒီအုပ်တွေဆုံးတယ်ငင်းတက်တယ်ဆိုတာလည်းပဲရန်ကုန်မြို့ဆိုလို့ရှိရင်နေတိုင်းပေးနေနှစ်ဖက်တည်ရနော်အင်းညာကလည်းလုံးဝမရှိဘူးအရှင်လူတရှာဒါအင်းဒီဟိုတိုင်းပြည်သူရဲ့လုံခြုံမှုကလည်းလုံးဝမရှိဘူးနော်နောက်တရားရုံးတွေကလည်းအများအပြားမဖွင့်ကြဘူးဖွင့်တယ်ခဏလေးပဲသတိလေးပဲဟိုအရေးကြီးတဲ့အမှုတွေလောက်ကိုခရီးသည်လောက်ပြီးတော့ပြန်ရတာပဲလက်ချက်တွေမှာလည်းအိုက်တိုင်းပဲလှုပ်ချက်ပြီးတော့လုံခြုံရေးအရန်ကောင်းတဲ့နေရာတွေကိုတော့သူတို့ပြမှုတွေကိုအဓိကဒါစီရင်နေပေါ့နော်တကယ်မှတော့လုံးဝမကြိုက်ပါဘူးနည်းနည်းလောက်တရားဥပဒေစိုးမိုးရဲဆိုတဲ့နေရာလေးကြတော့သူတို့ရချားလောက်ပဲသူရှုံနေတကြတယ်အဲ့တော့ပြောချင်တာတော့တရားဥပဒေစိုးမိုးရေးဆိုတာဒေါ်ဆန်းစုကြည်မှာစစ်နေတဲ့ဟာလေးပါမကြခင်အမင်းချတော့မှတော့နန်းခွေထွန်းကြည့်လို့နော်ဟိုနှစ်90ချပစ်တာလေးနှစ်60ချပစ်တာလေးအဲ့ဒါလေးအပါဝင်အဲဟိုတရားဥပဒေစိုးမိုးရေးဆိုတော့ပြလုံးတဖွဲ့ပေါ့ဗျာအဲ့လိုဖြစ်နေပါလေအဲ့ဒီဟာငါတို့တိုက်မှရတော့မယ်ဆိုပြီးတော့အဲ့ဒီဘက်ကိုရောက်သွားတာပါနော
်ဟုတ်ကဲ့တကယ်တော့တိုက်မှရမယ်ဆိုရလဲပဲလက်နဲ့ကြိုက်ပြီးတိုက်မှလာခု NUG ဘက်ကလည်းပဲ CA အဖြစ်တုံ့ပြန်မယ်လက်နဲ့ကြိုက်မယ်ဆိုတော့ပြောလိုက်တယ်အဲ့ဒီနောက်ပိုင်းမှာဒါတက်တက်ကြွကြွဒါလက်နဲ့တုံ့ပြန်လာကြတာကိုလည်းတွေးရပါတယ်ဆိုတော့အဲ့ဒီဟာကတော့ဒီမိုကရေစီလိုလားတဲ့လူတွေအတွက်အကျိုးရှိနိုင်ပါရဲ့လားတကယ်တော့သူတို့ကလက်နဲ့ကင်ပြီးတုံ့ပြန်မယ်လို့ပြောလိုက်တဲ့အခါမှာနိုင်ငံတကာအနေနဲ့စီမံပြုရလက်ခံရနည်းနည်းတွန်းဆုတ်သွားသလားလို့ကျွန်တော်စဉ်းစားမိပါတယ်ဦးကြည်မြင့်ပဲလို့မြင်ပါလဲ
အဲ့ဒီလိုတိုက်မှရတော့မယ်ဆိုပထမဆုံးအတန်ထွက်တဲ့လူတွေမတော့စစ်ကိုဖျက်မယ်ဒီစစ်အနာရှင်ကိုမတိုက်ရင်မရဘူးတိုက်တဲ့အနေနဲ့မှမတော့ရင်ဘာလို့မှမပြတ်တော့ဘူးတသက်လုံးကျုံဖြစ်နေမယ်လူစစ်တွေအကျွန်တော်တို့ပထမဆုံးစားထွက်တဲ့အတန်ပဲအဲ့ကြံလို့ခလေးတွေကိုရကျွန်မဒီဘာနဲ့ခေါင်းချင်းပြင်တာလေးကိုအဲတကောင်ဘာလုံးတပြီလုံးမြင်းနေရတယ်လေသူကမခံနိုင်ဘူးလေတယောက်လည်းမဟုတ်နှစ်ယောက်လည်းမဟုတ်အဲ့ကပထမဆုံးအတန်ထွက်တဲ့တွေမှာကျွန်တော်တို့ပါတယ်ကျွန်တော်ဟိုတုန်းကဆို energy ပျော့လို့မကြိုက်ဘူးညာအဲဆက်အနာရှင်နဲ့ဘလူးပလဲလောက်တယ်ဆိုကျွန်တော်မကြိုက်ဘူးမင်းလည်းတခါပေးဦးကျွန်တော်အဲ့မင်းအခုကြာတော့ပါလေဆိုတော့ NUG ရနေပြီတောင်းရင်ကိုဖြတ်တယ်တိုက်မှရမယ်တိုက်တော့မယ်လို့ပြောလိုက်တဲ့အခါမှာကျွန်တော်ကချွင်းချက်မရှိပဲတိုက်ရရန်တိုင်းတော့ဖြစ်သွားတယ
်။ဦးဒီငါအဲ့လိုတိုက်မှဖြစ်မဲ့ဆိုရယူဆကိုဆက်လက်ပြီးတော့ဆွဲကြိုင်နေရုံပဲလား
။အခုအဲ့အရာလေးကိုကျွန်တော်ပြောချင်တာပါ။ခေါင်းဆောင်တယောက်ကိုကျွန်တော်စောစောကပဲကုန်းဆက်ပြီးဆွေးနွေးတယ်။ဟာလေအကုန်တဲ့။မတိုက်လို့မရဘူးလေ။ကျွန်တော်တို့ကတပြီလုံးဆုံးဖြတ်ချက်တယ်။အလုထလာတဲ့။တိုက်ကူတိုက်မှရမယ်။ဒီတိုက်ပွဲကလည်းနိုင်ပါပါဆိုသူကတော့အခိုင်အမာပြောနေပေါ့ဗျာ။နာမည်တော့ကျွန်တော်အထုတ်မပြောတော့ပါဘူး။သူကလူ
ဟုတ်ကဲ့တကယ်တော့အဲ့ဒီ
တော့လည်းအဲ့ဒါကိုသဘောတူပါ
။သဘောတူလား
။ဟုတ်ကဲ့သူကသဘောတူတယ်ဒါမှမဟုတ်ချွင်းချက်နဲ့သဘောတူလား
။ဟုတ်ကဲ့ချွင်းချက်ကိုပြောပါအောင်
။ချွင်းချက်ကတော့ NUG ကနေပြောခုနှစ်ရက်နေမှာနော်တိုက်နေလို့စစ်ကြီးညာလိုက်တယ်ပေါ့ဗျာ။တိုင်းမြေလို့အဲ့ဒီနောက်မှာ အားပါမလားတဲ့အခါကျတော့အဲ့ဒါခေါင်းညာနေရလဲအလုပ်ပါမလားဘူးပေါ့ဗျာသူတို့မြင်တယ်မြင်တာအဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကပါလဲဆိုတော့ဒီလိုကြီးညာပြီးတော့နောက်ဘာမှလည်းရက်လက်တွေလည်းအကောင်းနေမထွက်ဘူးဆိုတဲ့အခါမှာအဲသူတို့ကိုရီးယားသူတို့ရဲ့နောက်နိုင်ငံများရဲ့ policy ကပင်ဒစ်ဆူလာမှလည်းဒီတိုင်းပဲလေစီးရမပြီးဘူးလေစီးရမပြီးဘူးအဲ့လိုတန်တမာကြီးရဲ့ထောက်ခံကြီးနဲ့ပဲဟဲ့လားဟိုတက်ခံကောင်းဆောင်ကိုထွက်ပြေးရတာလေနော်အဲ့လိုဖြစ်တယ်အဲ့လိုအခုစီကြုံနေရကျွန်တော်ကတော့တိုက်မယ်ဆိုရင်လည်းပဲပြချတိုက်တော့မတိုက်ဘူးဆိုလို့လွယ်တိုက်ပြီးတော့ကျင်းညာချက်ထုတ်တော့ကျွန်တော်တို့ဟာ2000ရှိဖို့တော့လက်မခံဘူးဒါမှမဟုတ်စစ်စစ်ဆွေးနွေးရေးကိုကျွန်တော်မပြစ်ပယ်ဘူးလို့ဆိုအကြေညာလိုက်တိုက်လည်းမတိုက်ဘူးကျင်းညာမကျင်းညာဘူးဆိုရင်တော့ကဘာကြီးကတန်လျာဖြစ်เสียရှိလာတာပေါ့ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်တိုက်မယ်ဆိုရဲကနားနဲ့ပတ်သက်ပြီးတော့နည်းနည်းဆက်မိကြပါလေအဲ့ဒီတိုက်မယ်ဆိုရဲကိစ္စကိုတချို့ကဝေဖန်ကြတယ်အဲ့ဒီတချို့ဆိုရဲနေရာမှာစစ်ကောင်စီကိုထောက်ခံတဲ့လူတွေမဟုတ်ပါဘူးတာမန်ပြည်သူတွေရဲ့ဝေဖန်ဆန်ကြတာပါကလေးတွေကိုမြှောက်ပေးနေကြတယ်ကိုတို့ကြတော့ဘာမှမလုံနိုင်ကြဘူးနောက်ပြီးတော့လုံနိုင်တဲ့အင်အားလည်းအမှန်တကယ်မရှိဘဲနဲ့ဘာကြောင့်ကလေးကိုမြှောက်ပေးနေရသလဲလို့ပြောနေကြပါတယ်အဲ့ဒီလိုပြောကြဝေဖန်ချက်ကဘယ်လိုတုံ့ပြန်ကြမလဲရော
ကျွန်တော်ကတော့တရားရင်တော့ပယ်ချတယ်ကျွန်တော်ကအထက်မှနေဦးတည်တာအဲ့ဒါအဖြစ်သမားတွေပဲပြီးတော့စဉ်းစားဆင်ခြင်တုံတရားရှိရသူရတော့ညှ့ပြီးတော့ဝေဖန်တယ် NDA ဖြေကိုမဲ့ညာနေတယ်သူတို့လည်းကူညီပေးနေတယ် NUG ရဲ့လုံဆောင်ချက်တွေကအခုသူတို့ကအမှတ်တရလမ်းစာယူမယ်လာစီဒီယံဝန်ထမ်းတွေကိုပေးမယ်ဆိုတာဟိုမှာပေးနေတဲ့ကလေးတွေကိုဘာမှမပေးဘူးအဲ့လိုဖြစ်နေတယ်ဆိုတော့တကယ်အဖြစ်ပြည့်နေတကယ်တိုက်ပွဲသင်္ကန်းပြူပါတာဝေဖန်ကြတာအဲ့လိုမြောက်ပေးနေတယ်ဆိုတော့ဟောဒါအဖြစ်သမားတွေနဲ့ဟိုကလုံနေတဲ့ဘောပဲအဲ့လူတွေကတမိုင်းကိုကြီးလိုက်နေအဲ့လူတွေကနိုင်ငံတစ်ချောက်လုံးမှာအဲ့လူရဲ့အချောင်လိုက်ပြီးတော့အဲ့လူပြောပေးဟိုပေါင်းကဒီပေါင်းလိုက်နေအဲ့လူလူမျိုးတွေဖြစ်တယ်အဲ့ဒါကျွန်တော်လုံးဝလက်မခံဟုတ်လည်းမဟုတ်ဘူးလက်ရှိဖြစ်ပြည့်နေတဲ့အခြေအနေလည်းမကိုက်နေအခုဆိုလို့ရှိရင်ခင်ဗျာတတ်နေကြပဲနေလိုက်တတ်နေတယ်နော
်အမသိနေစစ်တောင်စီကတော့တတ်နေရတော့ကဘာလေးစီရပါဘောကြာကဘာလေးဝိုင်းဝန်းရှုတ်ချနေရတယ်ဘယ်သူမှလည်းပဲတော့မကြိုက်ကြဘူးဆိုတော့အဲ့လိုတတ်နေရဲ့အပြင်ဒီဘက်ကလည်းပဲတုံ့ပြန်မယ်လို့ပြောလိုက်တော့တုံ့ပြန်မဲ့ဘက်ကတကယ်ပြတ်မှတ်ထားတဲ့ target ကိုမရောက်ဖဲနဲ့သူတို့စံတရားနဲ့သူတို့ဘက်ကလည်းပဲဒါပြတ်ခတ်တာတွေသက်ဖြတ်တာတွေရှိတယ်လို့လည်းပြောရပါတယ်ဆိုတော့ပြည်သူတွေပို့ပြီးတော့နှစ်ဖက်တပြတ်မှုကိုပူပြီးခံလာရတဲ့သဘောများဖြစ်နေတလားတဖက်တည်းမဟုတ်တော့ဘူးန
ဲ့အဲ့လိုတွေးလို့မရခံရတဲ့လူကမတရားခံပြီးတော့မှဒီလက်ကတုံ့ပြန်တဲ့လူတွေကခဲလေးလောက်နဲ့ပြန်ပေါက်တာနည်းနည်းလေးပဲလောင်လေးနဲ့ပြစ်တဲ့အဆင်သာသာပဲရှိတယ်ဒူးလေးလေးနဲ့သူတို့ချင်းအတွက်ကသူတို့မှဒီစစ်တပ်အဆက်ဆက်ကလုံးဝဆူနွေးကျင်တဲ့စိတ်ရှိသူတို့ပဲအသာသီးယူမယ်သူတို့ပဲဟောလုပ်တယ်ရွေးကောက်ပွဲကိုလည်းပဲအနိုင်အထက်အတင်းလုံးဝမှပြရစနစ်နဲ့ရှင်းလားအတင်းလုပ်နေမယ်လူတက်မယ်ပစ္စည်းသိမ်းမယ်ထောင်ချမယ်နော်စူစီမျိုးဆက်ကိုဒုက္ခပေးမယ်ပြီးရင်ရတဲ့နည်းနဲ့အနိုင်ယူမယ်အပြီးရင်တဆအနာရင်စနစ်ကိုပြန်ထောင်မှာဘလူလုံးနဲ့တောင်းမလဲဆိုလို့ချင်းသူတို့ကိုထောက်ခံမယ်တစုံတရာတွေလည်းရှိအောင်မှာပေါ့ဗျာပြရားစနစ်ကြတော့လေ
အဲ့ဒါကျွန်တော်ဒီမှာအဓိကကျွန်တော်ရဲ့စဉ်းစားချက်ကဒီမြင်ခရာဒီတိုက်မယ်ဟုတ်ပြီတိုက်သင့်နေဒါမဲ့တိုက်လို့နိုင်နိုင်ကြီးရှိသလားဆိုတဲ့ဟာကတော့အများရန်စံတရားရှိနေကိစ္စပါဒီလူကိုလက်နဲ့တိုက်လို့နိုင်နိုင်ကြီးရှိသလားအဲ့ဒါကိုလည်းစဉ်းစားရပါအ
ခု PDF လက်ထက်မှာတိုက်တာကြီးအော်တိုမက်တစ်ကနေဖြစ်သွားတယ်ပေါ့အကုန်လုံးနှီးပါဖြစ်သွားပြီအော်တိုမက်တစ်ကနေဖြစ်သွားပြီတော့သူချင်းကိုရှင်ပဲသခိုင်းတိုင်းမှာတိုက်တယ်တိုက်ပွဲရတော့ဗျာခင်ဗျာကြောက်ကြမှုတော့ဘူးထိတ်တိုက်တိုက်ရတာပြုတ်မိုင်းစနစ်ကြီးလည်းအရန်ခင်မိတယ်ဗျာဟိုအာဖဂန်နစ္စတန်တို့ဘာလို့အီရတ်တို့မှာသုံးတယ်မိုင်းစနစ်ကြီးကဒီလိုရောက်လာတာဗျာအဲ့မိုင်းစနစ်ကြီးကပေးတာဗျာခင်ဗျာဒီမှာဒီနေ့ပဲလေရင်သိမ့်ပြစ်ချတယ်အဒီတော့မရသေးဘူးဗျာအလောင်းမီးလောင်းနဲ့ပုံတော့ပြတယ်လေရင်ကိုပြစ်ချလိုက်တာအဲ့လိုမျိုးတွေဖြစ်လာတယ်ပြန်ပြီးတော့
ဟုတ်ကဲ
့လူတွေကလည်းပဲငါတို့မလွဲမသွေနိုင်မှဖြစ်မယ်နိုင်မှဖြစ်မယ်ဆိုရင်စိတ်တရားတွေနည်းနည်းလေးတော့မလျော့ဘူးဗျာအခုနောက်ကပြောတဲ့ဟိုစစ်သားရေးသမားတို့ဘာတို့အကြောက်သမားတို့ကတော့တိုင်းတိုင်းဒီပေါ့ဗျာအဲ့ဒါကတော့နော
်ဟုတ်ကဲ
့စောင့်ကြည့်အဲ့ဒါကတော့စောင့်ကြည့်တာပေါ့လူမှန်လဲဆိုတာနော်ဟုတ်ကဲ့
ဟုတ်ကဲ့တော့ဆက်မိကျင်လာဆိုတော့ဦးတိမင်းပြောတော့အဲ့ဒီရွေးကောက်ပွဲအတင်းလုပ်ပဲဟုတ်ပါတယ်မဖြစ်မနေသူတွေလုံးမှာပဲ PR စနစ်ဆိုပြီးတော့ဒါတနည်းအားဖြင့် PR စနစ်တို့ညီညာရေးလို့ဆိုတာတိုင်းရင်းသားတွေကိုသူတို့ကပါလောင်စည်းရုံးတာပေါ့ဗျာဒါမဲ့လည်းတိုင်းရင်းသားတွေကအမှန်တကယ်ယုံကြည်သက်ဝင်လာနိုင်ကြရှိရထင်ပါလား
အရွေးကောက်ပွဲကနှစ်ဖက်သက်မှန်တော့ဒီစော်တီတရားလေဒီသူကလူကိုတတ်မှာဒီလက်ကလည်းပဲပြည်သူကိုနှိမ့်ဆက်မဲ့ဟ ိုကောင်လည်းပေါင်းတဲ့ကောင်တွေကိုတတ်မှာဗျာအခုတခဏရက်ွက်အုပ်ချိုးရမှုတွေအကုန်နှုတ်ထွက်ကုန်ကြပြီတော်တော်များခင်ဗျာဒီနေ့ပဲနိုင်ငံသားမှလည်းတယောက်သေးတယ်ရက်ွက်အုပ်ချိုးမှုပလဲတို့ခံကောတို့ကမှဆိုရင်ခဏဝေတန်းတွေပါနှုတ်ထွက်ကုန်ပြီတော့အဲ့တော့ပြောချင်တာကတော့အောင်မြင်နေတဲ့နေရာတွေလည်းအများကြီးတွေဗျာဒါမှမဟုတ်လူတွေကအခုမကြည်မနှက်ဖြစ်နေတာအောင်မြင်သင်းသလောက်မအောင်မြင်ဘူး NUG ရဲ့တိုက်ပွဲတင်တဲ့ကဗျူဟာဘာကောင်အတူကပါလဲဆိုလို့ရှိကျန်ရလည်းပြောတယ်ချင်းကတော့အပြတ်သက်တိုက်နေမချင်းနဲ့ကြရတော့ကျန်ရတော့တတိတထားပြီးတော့တိုက်တယ်ပေါ့ဗျာကျန်ရပြောတယ် NUG ကတိုက်ပွဲကြီးတိုက်ပြီဆိုတဲ့အခါမှာသူတို့ကပြည်မအထိဝင်လာပြီးတိုက်နေတယ်သူတို့လည်းအချင်းညာတော့တောက်ခနာအချင်းညာလား
ကျူအရမျိုးစနဲ့ချီပြီးတော့ကြာမြင့်သွားလိမ့်မယ်ဒီလိုတိုက်ပွဲမျိုးကဆူပြီးတော့လဲတွက်ကြပါရဲ့ဦးတိမြင့်ကလည်းစဉ်းစားမိတော့လား
အမျိုးစနဲ့ကြာပြီးချီသွားမယ်ဆိုတော့ကျွန်တော်လုံးဝလည်းမခံဘူးနိုင်ငံကြီးမှာတော့ပုံတွေအတွက်လို့မရဘူးပြေနော်အခုပြောမယ်ဆိုလို့ရှိရင်အခုကိုးလာရှိသွားပြီနော်ကျွန်တော်တို့ဘက်ကဘလို့တုတ်တက်မှုပြနေတယ်ဆိုတော့မျိုးပေါ်တက်တတ်နေတယ်ဒီတော့တခိုင်းတိုင်းတခိုင်းလုံးမှာတိုက်ပွဲတွေညံနေတာပဲအကက်ချင်းမှာလည်းအ
ဲ့တော့ကျွန်တော်
ဘာလို့
ကျွန်တော်မိခွန်းအဖြေအရအဲ့တော့ခမမ်းမယ်ဆိုရင်ခမလို့မရနိုင်ဘူးပဲအဖြေချင်းဆိုတ
ာအဟုတ်တယ်ချက်ချင်းလက်ဖြစ်နေတယ်ပြိုးသွားပြီချက်ချင်းလက်ဖြစ်နေတယ်အမကောမျိုးဆက်တည်ဆိုတဲ့ဥစ္စာကလုံးဝမဟုတ်ဘူးအဲ့လောက်ထိမကြောက်ကျွန်တော်တို့ကတော့ပြီးသွားနေတဲ့အယူအနဲ့ကျမ်းမာရေးကြောင့်ကျွန်တော်ကပြီးသွားနေတယ်ပြီးသွားရင်နောက်တစ်ဆက်တိုက်တယ်အဲ့မျိုးဆက်ပိုင်မျိုးဆက်တော့မဟုတ်တော့ဒီမျိုးဆက်မှာပဲပြတ်တာ
ဟုတ်ကဲ့
အားလုံးသိကြတယ်ကျွန်တော်အမှတ်ဆိုင်
ဦးကျော်စံသာရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်ရှင့်နေမြာကွန်ရဲ့ဥက္ကဋ္ဌဦးကြီးမြင့်နဲ့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါကိုဗစ်ကာကွယ်ဆေးထိုးခြင်းဟာခန္ဓာကိုယ်ထဲကိုယောဂါပိုးမဝင်ရောက်အောင်တားဆီးတာမျိုးမဟုတ်ဘဲယောဂါပိုးဝင်ရောက်တဲ့အခါမှာထိခိုက်မှုနည်းအောင်ကာကွယ်တာမျိုးဖြစ်ပါတယ်။ဒါကြောင့်ဒီကာကွယ်ဆေးထိုးထားတဲ့သူတွေနဲ့ဆောင်ရွက်ရှောင်ရွက်နေတဲ့ပတ်သက်လို့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြည့်ရှုကြရအောင်ပါရှင
်။ကိုဗစ်ကာကွယ်ဆေးထိုးလိုက်ပြီဆိုတာနဲ့ခန္ဓာကိုယ်ထဲကိုယောဂါပိုးမဝင်ရောက်နိုင်တော့ဘူးလို့အယူဆပါတဲ့သူတွေကိုတင်နေရပါတယ်။ကာဝေးစိတ်ထုံနေခြင်းဟာခန္ဓာကိုယ်ရဲ့ကိုယောဂပိုးမဝင်ရောက်အောင်ကာဝေးတာမျိုးမဟုတ်ပဲခန္ဓာကိုယ်ရဲ့ကိုယောဂပိုးဝင်ရောက်လာတဲ့အချိန်မှာထိခိုက်ပျက်စီးမှုနည်းနိုင်တယ်များနည်းအောင်သာကာဝေးထားခြင်းမျိုးဖြစ်တယ်လို့အထွေထွေယောဂအထူးကူဆရာဝန်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်ယောဂဖြစ်ပွားပြီးတဲ့သူတွေကောခုနကာဝေးစိတ်ထိုးထားတဲ့သူတွေအနေနဲ့ကောဒီခုခံကာဝေးတဲ့တက်ထွက်တာတယောက်နဲ့တယောက်မတူကြဘူးပေါ့နော်အဲ့တချို့တွေကနည်းနည်းထွက်တယ်တချို့တွေကများများထွက်တယ်အဲ့တော့နေနေထွက်တဲ့သူပဲဖြစ်ဖြစ်များများထွက်တဲ့သူပဲဖြစ်ဖြစ်ကာကွယ်တတ်တဲ့ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်တွင်းမှာသွေးထဲမှာပဲရှိတယ်တချို့မေးပါလေးတွေမှာတော့ရှိနေနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကာကွယ်ဆေးထိုးထားခြင်းဒီယောဂပိုးမဝင်အောင်ကာကွယ်တာမဟုတ်ပါဘူးယောဂပိုးဝင်ရောက်တဲ့အခါမှာခန္ဓာကိုယ်ထဲမှာထိခိုက်ပျက်စီးမှုမရှိအောင်ကာကွယ်ထားခြင်းပဲဖြစ်ပါတယ
်ကာဝဲဆေးထိုးထားပြီမဲ့နှာခေါင်းတုတ်ပဲယူပြီးဆစ်ကြည့်လိုက်တဲ့အခါဗိုင်းရပ်စ်ပိုးတွေ့ရတာမျိုးတွေရှိပါတယ်ယောဂကုသခံရမှုလားဒါမှမဟုတ်ကာဝယ်ဆေးထုတ်ပြီးတာကြောင့်ခန္ဓာကိုယ်ထဲမှာယောဂခုခံတဲ့တက်တွေရှိနေပေမဲ့နှာခေါင်းစီးတက်စင်တာလိုမျိုးပိုးမွင်အောင်ကာဝယ်တဲ့နည်းလမ်းတွေကိုဆက်လက်လိုက်နာလို့ဆောင်မှုမရှိဘူးဆိုရင်နှာခေါင်းထဲမှာဗိုင်းရပ်စ်ပိုးပေါင်းနေနိုင်ပြီးနှာခေါင်းတစ်ပတ်ဆစ်ကြည့်လိုက်ရင်ဗိုင်းရပ်စ်ပိုးတွေ့တာမျိုးဖြစ်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါရစေ
။တချို့လူနာတွေကမြင်မနေတာကာဝယ်ဆေးထိုးထားတဲ့သူဒီပိုးမွင်တော့ဘူးဆိုပြီးတော့ယူဆလွဲနေတာလေးရှိလို့ဆရာအားလေး emphasize လုပ်ပြောချင်တာ။အဲ့တော့ကာဝယ်ဆေးထိုးထားတော့လည်းပဲပိုးကနှာခေါင်းထဲဝင်နိုင်တယ်ကိုရဲ့သွေးထဲရောက်တဲ့အခါမှာကိုခုခံကာဝယ်စနစ်ကတိုက်လိုက်တဲ့အတွက်ကြောင့်မလို့နံပါတ်1ယောဂလက္ခဏာမပြဘူးနံပါတ်2လောကလက္ခဏာပြရင်တော့နှာခေါင်းလေးပိတ်ယုံချွဲလေးကပ်ယုံနဲ့ပြန်ကောင်းသွားတယ်သူကိုယ်တိုင်မသိလိုက်ဘူးဒါပေမဲ့အဲ့ဒီအချိန်မှာနှာခေါင်းတိုးပတ်ယူပြီးစစ်ဆေးမယ်ဆိုရင်နှာခေါင်းထဲမှာဗိုင်းရပ်စ်ကြီးတွေ့နိုင်တယ် virus antigen တွေ့နိုင်တယ်အဲ့တော့ virus antigen တွေ့နိုင်တယ်ဆိုတဲ့သဘောကဘာကိုဖော်ပြနေတာလဲဆိုတော့သူ့စီကနေတခြားသူကိုကူးစက်နိုင်သေးတယ်ဆိုတဲ့သဘောကိုဖော်ပြတယ်ဒါကြောင့်မလို့ဘာကိုပြောချင်တာလဲဆိုတော့ဆရာတို့ဒီယောဂဘုဖြစ်ပြီးသူပဲဖြစ်ဖြစ်ကာကွယ်ဆေးထိုးထားတဲ့သူပဲဖြစ်ဖြစ်မိမိရဲ့နှာခေါင်းထဲကို COVID-19 virus ဝင်ရောက်နိုင်တယ်ခိုးအောင်နေနိုင်ရာနေတခြားသူတွေကိုကူးစက်နိုင်တယ်ဒါကြောင့်မလို့ကာကွယ်တဲ့နည်းစနစ်တွေကိုဆရာတို့ကဆက်လက်ဆောင်ရွက်ဖို့လိုတယ်ဆိုတာဒီဟာလေးကိုပြောချင်တာပေါ့နော
်ခန္ဓာကိုယ်ထဲမှာယောဂခုခံတဲ့တက်ရှိထားတဲ့သူတွေဟာယောဂဘုပမာဏအနည်းငယ်ပဲဝင်ရောက်တဲ့အခါမှာမသိတာတဲ့လက္ခဏာတွေပဲပြပြီးတောက်ခင်းသွားတာမျိုးဖြစ်နိုင်ပေမဲ့ယောဂပိုးဝင်ရောက်တဲ့ပမာဏများခဲ့မယ်ဆိုရင်တော့အဆုတ်ထိခိုက်ပြီးအောက်ဆီဂျင်ကျတဲ့အထိပြင်းထန်တဲ့ကိုဗစ်ယောဂလက္ခဏာတွေကိုခံစားကြရမှာဖြစ်ပါတယ် ဒါကြောင့် covid ကဝယ်ဈေးထူးထားတဲ့သူတွေအနေနဲ့ကဝယ်ဈေးထူးပြီးတဲ့အခါမှာလည်းနှာခေါင်းဆီးတက်ဆင်လာတဲ့လက်ဆီလာလိုမျိုး covid ကဝယ်နည်းလမ်းတွေကိုမပြတ်မကွက်ဆက်လက်လိုက်နာကျင့်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။ကယ်၍များမတော်တဆကိုယ့်ရဲ့နှာခေါင်းထဲကိုဝင်တဲ့ပမာဏကများတယ်။တော့ပမာဏများတယ်ဆိုတာဥပမာ covid-19 ရောဂါလက္ခဏာခံစားနေရသူသူ့နှာခေါင်းထဲမှာပိုးတွေအများကြီးရှိတဲ့လူနဲ့ဆရာတော်အကာအကွယ်မပါဘဲနဲ့5မိနစ်10မိနစ်စကားပြောလိုက်မယ်ဆိုရင်အဲ့ဒီထက်ကနေဗိုင်းရပ်စ်ပမာဏများများရှုရှိုက်မိနိုင်တယ်။ကာကွယ်ဆေးထိုးပြီးသွားတော့လေကိုဗစ် -19 ရောဂါဖြစ်နိုင်တယ်ကိုဗစ်ကာကွယ်ဆေးထိုးပြီးတော့ကိုဗစ် -19 ရောဂါဖြစ်ပြီးတော့အဆုတ်ရောင်ပြီးတော့အောက်ဆီဂျင်ကျတဲ့လူတွေလည်းဆရာတို့ဒီတတိယလိုင်းမှာတွေ့ခဲ့ဘူးလေတော့ဒါကြောင့်မလို့ကာကွယ်ဆေးထိုးပြီးတော့နော်ဒီပိုးရောဂါပိုးပြီးသွားပြီးနေခြင်းလိုနေလို့ရပြီးမတ်မပါပဲနေလို့ရပြီးဆိုတာမှားပါတယ်ပမာဏများများဝင်ရင်လက္ခဏာပေါ်နိုင်တဲ့အပြင်အဆုတ်ထိခိုက်ပြီးအောက်ဆီဂျင်ကျနိုင်ပါသေးတယ်ဆိုတာလေးလည်းသိဖို့လိုတယ်ဒါကြောင့်ဆရာတို့ဒီ mask ကာထားလိုက်ုံနဲ့အော် even ဒီ surgical mask ပဲဖြစ်ဖြစ် wet mask ပဲဖြစ်ဖြစ်ကာထားလိုက်ုံနဲ့ဘာဖြစ်လဲဆိုတော့မိမိရဲ့ခန္ဓာကိုယ်ရဲ့ကိုပိုးဝင်ရောက်မယ်ဆိုတော့ပမာဏကိုချော့ချနိုင်တဲ့အတွက်ကိုယ်မှာတစ်လက္ခဏာမပေါ်ဘူးလက္ခဏာပေါ်ရင်တော့မပြင်းထန်ဘူးဆိုတာလေခံစားရအောင်အဲဒါကြောင့်မလို့ဆရာတို့ကကာကွယ်ဆေးထိုးပြီးတော့လဲပဲလူရူရဲသွားတဲ့အခါမှာ mask တက်ရမယ်လက်ကိုစနစ်တကျစက္ကန့်20ကြောင်ဆေးရမယ်တယောက်နဲ့တယောက်တက်နိုင်ရင်အုံးမေ၆ပေအပေါ်ဝေးရနေထိုင်ရမယ်ဆိုတဲ့စီးမြန်းနေကိုဒီကိုဗစ် -19 ရောဂါကြီးကိုယ့်ရဲ့နိုင်ငံကနေပပျောက်သွားတဲ့အချိန်ထိဆက်လက်ဆောင်ရွက်သွားဖို့လိုအပ်တယ်လို့စာအုပ်နဲ့လင်းနဲ့တိုက်တွန်းချင်ပါတယ
်။ကိုဗစ်ကဝယ်ဆေးထိုးခြင်းဟာခန္ဓာကိုယ်ရဲ့ရောဂါပိုးမဝင်ရောက်အောင်တားဆီးတာမျိုးမဟုတ်ပဲရောဂါပိုးဝင်ရောက်တဲ့အခါမှာထိခိုက်မှုနည်းအောင်ကာဝယ်တာမျိုးဖြစ်တာကြောင့်ကဝယ်ဆေးထိုးထားတဲ့သူတွေဟာရောဂါပိုးမဝင်အောင်ကိုဗစ်ကဝယ်နည်းလမ်းတွေကိုဆက်လက်လိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သတ်တော်ပါ
ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့ဒီတနင်္ဂနွေနေ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါတယ်အခုတော့အားကစားကဏ္ဍကိုတင်ဆက်မှာပါဘာစီလိုနာကရှာဗီကိုနီးပြခံလိုက်တာအပါအဝင်ဥရောပဘောလုံးအသင်းတွေရဲ့နီးပြတွေအပြောင်းလဲတွေနဲ့ပဲရစ်မှာကျင်းပခဲ့တဲ့ Master Tennis ပြိုင်ပွဲအကြောင်းကိုကိုရဲနိုင်ကဒီတစ်ပတ်အတွက်စူးစီးတင်ပြထားပါတယ်ရှင်
ပင်နိုင်ငံကနံပါတ်ကြီးဘာစလိုနာအသင်းကတော့သူတို့ရဲ့ကွင်းလေကစားသမားဟောင်းရှာဗီကိုဒီပြဖြစ်ခန့်လိုက်ပါပြီဘာစလိုနာအသင်းဟာဒီနေ့ဘောလုံးရာသီအစပိုင်းမှာလည်းခြေစွမ်းမပြနိုင်ပဲရုန်းကန်နေရတာကြောင့်ရော်နောကိုမန်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ကာတာနိုင်ငံအယ်ဆိုင်အသင်းမှာနီးပြလုပ်နေတဲ့သူတို့ရဲ့ဂန်ဒဝင်ကစားသမားဟောင်းရှာဗီကိုနီးပြဖြစ်ခန့်လိုက်တာပါဘာစလိုနာကရှာဗီကိုအခုလောလောဆယ်မှာ2024ခုနှစ်ထိသုံးနှစ်စာချုပ်ချုပ်ထားပြီးတော့ဒန်လာနေကတော့ဘာစလိုနာဥက္ကဋ္ဌလက်ဘော်ဒါကရှာဗီကိုနီးပြဖြစ်ခန့်လိုက်ကြောင်းသူတို့ရဲ့နူးကမ်ကွင်းကြီးမှာကြေညာခဲ့ပါတယ်။ရှာဗီကတော့သူ့အနေနဲ့ဘာစလိုနာအသင်းကိုပြန်ပြီးတော့နီးပြလုပ်ရတဲ့အတွက်စိတ်လှုပ်ရှားမိတယ်ဆိုပြီးတော့ပြောပါတယ်
။ Estoy muy ilusionado. Donar las gracias al club, los aficionados es espectacular. Me ofe posar la piel de gallina. Només
တင်ဘက်ကကျွန်တော်ကိုနီးပြခံမှုအတွက်ကြိုးပမ်းခဲ့တာတွေအတွက်ကျွန်တော်အရန်ဝမ်းသာပြီးကျေးဇူးလေးတင်ပါတယ် Rafael Metro News လို့ဒူဟောလာပြီးတော့ကျွန်တော်ကိုခေါ်နိုင်မှုကြိုးပမ်းခဲ့ကြတော့ကျွန်တော်အနေနဲ့လည်းအသင်းနဲ့အတူလှုပ်လှုပ်ဖို့ဆန္ဒရှိပြီးတော့ကစားသမားတွေနဲ့လည်းစကားပြောပြီးပါပြီဒီအတွက်လည်းစိတ်လှရှားမိပါတယ်ကျွန်တော်အခုကျွန်တော်ရဲ့အိမ်ကိုပြန်လာတာပါဒါပေမဲ့အသင်းရဲ့အနေထားကဘာသာရေးအရာရောအကစားပိုင်းမှာပါလောလောဆယ်နည်းနည်းရှုပ်ထွေးနေပြီးအကောင်းဆုံးအနေထားမဟုတ်ဘူးဆိုတာကျွန်တော်သိပါတယ်ဒါပေမဲ့ဘာစီလိုနာပိသက်ရဲ့ဆန္ဒသဘောထားတွေအသင်းကိုချစ်တဲ့စိတ်နဲ့အောင်မြင်စေချင်တဲ့စိတ်တွေကကျွန်တော်တို့အနာဂတ်အတွက်ယုံကြည်မှုရှိလောက်လှုပ်ပေးနေပါတယ
်ရှာဗီကတော့သူအရင်ကဘာစီလိုနာအသင်းမှာကစားခဲ့တော့ငါအတိုင်းပဲဘောလုံးပိုင်ဆိုင်မှုကိုဦးစားပေးပြီးတော့တိုက်စစ်ဖွင့်ကစားတဲ့ပုံစံမျိုးနဲ့ပွဲတိုင်းကိုအနိုင်ရဖို့ပဲကြိုးစားသွားမယ်ဆိုပြီးတော့ဘာစီလိုနာပိသက်တွေကိုပြောကြားခဲ့ပါတယ်ရှာဗီကိုမက်ဆီ၊ဂွာဒီယိုလာနဲ့လူးဝစ်အန်ရီကေတို့ကလည်း message ပို့ပြီးတော့အောင်မြင်မှုတွေရဖို့ဆူတောင်းပေးခဲ့တယ်ဆိုပြီးတော့ပြောပါတယ်။ဘာစလိုနာအသင်းဟာလောလောဆယ်မှာတော့လာလီဂါမှာအဆင့်9မှာရှိနေပြီးတော့ဇယားထိပ်ကဆိုစီဒန်နဲ့ဆက်တမတ်ဒုတိယနေရာကမဟာပြိုင်ပွဲကြီး Real Madrid နဲ့တော့ဆယ်မတ်အကွာမှာရှိနေပါတယ်ခင်ဗျာ။ဘာစလိုနာကရှာဗီကိုနီးပြခန့်လိုက်ချိန်မှာပဲအလီဘတ်မှာလည်းဂျနိုဝါအသင်းက AC Milan နဲ့ Ukraine တိုက်စစ်မှုဟောင်း Andrei Shevchenko ကိုနီးပြခန့်လိုက်ပါတယ်။ဂျနိုဝါအသင်းဟာ Serie A မှာအခုနှစ်ရုန်းကန်နေရတာကြောင့်နီးပြ Valdini ကိုရာထူးကနေဖယ်ရှားပြီးတော့ Shevchenko ကိုနီးပြခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။ အင်္ဂလန်ပရီးမီယာလိဂ်မှာတော့ညူကာဆယ်ကဘုံပေါင်းနီးပြဟာအက်ဒီဟာကိုနီးပြခန့်လိုက်ပါတယ်ညူကာဆယ်ကသူ့ကို၃နှစ်စာချုပ်ချုပ်လိုက်တာကြောင့်သူက2024ခုနှစ်အထိရှိသွားမှာဖြစ်ပါတယ်တစ်ဖက်မှာလည်း Norwich အသင်းကတော့နီးပြ Daniel Farke ကိုစနေနေ့ကနီးပြအဖြစ်ထုတ်လိုက်ပါတယ် Norwich ဟာစနေနေ့က Brentford ကို၂ဂိုးတကူနဲ့နိုင်ပြီးဒီနေ့ပရီးမီယာလိဂ်မှာပထမဆုံးနိုင်ပွဲရပြီးနိုင်ပိုင်းကြာမှာပဲအဲ့လိုထုတ်လိုက်တာပါဒါပြင်တနင်္ဂနွေနေ့ကလည်း Aston Villa နီးပြ Dean Smith ကိုယာတုကနေထုတ်ပယ်လိုက်ပါတယ်။ဒါကြောင့်အခုဆိုရင် Premier League မှာဘောလုံးရာသီ၄ပုံတစ်ပုံမှာပဲယာတုကနေထုတ်ပယ်ခံရတဲ့နီးပြဟာ၅ယောက်ရှိသွားပြီဖြစ်ပါတယ်။ဒီထဲမှာနီးပြဖြစ်ကနေထုတ်ခံရမယ်လို့အတန်တွေတော်တော်လေးထွက်နေတဲ့ Manchester United နီးပြ Solskjaer ကတော့အခုချိန်ထိ Man U နီးပြဖြစ်နေဆက်ပြီးတော့ရှိနေတော့မှာဖြစ်ပါတယ်။အင်္ဂလန်မှာလီဗာပူးကို၅ဂိုးကိုမရှိနဲ့ရှုံးပြီးတဲ့နောက်မှာမန်ယူအသင်းဟာစပါ့စ်ကိုနိုင်ခဲ့ပေမဲ့နောက်ထပ်အဓိကပြိုင်ဘက်ဖြစ်တဲ့မန်စီးတီးကိုပြီးခဲ့တဲ့စနေနေ့ကအင်္ဂလန်မှာ၅ဂိုးကိုမရှိနဲ့ထပ်ရှုံးတာကြောင့်ဆိုရှာထွက်ဖို့အတန်တွေလည်းပိုပြီးတော့ထွက်လာနေပြန်ပါတယ်။ဆိုရှာအနေနဲ့ဒီအခြေအနေကိုပြောင်းလဲပြစ်နိုင်မလားဒါမှမဟုတ်ဒီနေ့ပရီးမီယာလိဂ်ဘောလုံးရာသီမှာယာတုကနေထုတ်ခံရတဲ့စတ်သမားမြောက်နီးပြဖြစ်လာမလားဆိုတာကတော့အသင်းအခြေအနေနဲ့ပွဲရလဒ်တွေကပဲအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်။ဒီမှာပရီးမီယာလိဂ်ဘောလုံးပွဲမှာတော့မန်ယူကမန်စီးတီးကိုရှုံးသလို Chelsea ကလည်း Man City ကိုအိမ်ခွင့်မှာတကိုးစီတည်ကြပြီးတော့ Liverpool ကလည်း West Ham ကို3-2 နဲ့ရှုံးပြီးဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒါကြောင့် West Ham က23မှတ်နဲ့ Liverpool ကိုကျော်ပြီးတော့အဆင့်3နေရာကိုတက်လာခဲ့ပါတယ်။ Tennis ပြိုင်ပွဲတွေမှာတော့ကမ္ဘာအဆင့်1 Novak Djokovic ဟာနှစ်ကုန်မှာကမ္ဘာအဆင့်1အဖြစ်နဲ့အများဆုံးရပ်တည်နိုင်တဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ကမ္ဘာအဆင့်1တင်နစ်ကစားသမားဖြစ်တဲ့ Djokovic ဟာ Paris Master ပြိုင်ပွဲမှာပြီးခဲ့တဲ့စနေနေ့က Semi-final မှာနိုင်ပြီး Final တက်ခဲ့တာကြောင့်နှစ်ကုန်မှာကမ္ဘာအဆင့်1ဖြစ်ရပ်တည်နိုင်လိုက်တာပါ။ဒါကြောင့်သူဟာနှစ်ကုန်မှာကမ္ဘာအဆင့်1အဖြစ်နဲ့9နှစ်ရပ်တည်ပြီးတော့တစ်ချိန်ကအမေရိကန်နိုင်ငံက Pete Sampras ရဲ့စံချိန်ထက်ကျော်ပြီးတော့အများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်
။ Thank you. It's a huge achievement obviously. I'm very very proud of it and grateful to be in this position.
ဒီစစ်တမ်းလေးဒါတကယ်ကိုကြီးမားတဲ့အောင်မြင်မှုဖြစ်ပြီးကျွန်တော်အနေနဲ့လည်းဒီအတွက်အလွန်ပဲဂုဏ်ယူပါတယ်။ဒါ့အပြင်အခုလိုသမိုင်းဝင်စံချိန်တစ်ခုကိုထပ်တင်လိုက်နိုင်တဲ့အတွက်လည်းကျေးဇူးတင်သလိုကျွန်တော်ငယ်ငယ်ကအလွန်အားကျခဲ့ရတဲ့ Tennis ကစားသမားတစ်ဦးဖြစ်တဲ့ပိစံပရစ်ရဲ့စံချိန်ကိုချိုးနိုင်လိုက်တာကလည်းမယုံနိုင်လောက်အောင်ပါပဲ။အဲလိုစံချိန်တွေကြောင့်ထူးခြားတဲ့အောင်မြင်မှုတွေကြောင့်ပဲတကယ်ကိုဘာပြောမှမသိလောက်အောင်ပါပဲ။ဒီအောင်မြင်မှုတွေရတာကကျွန်တော်မိသားစုအားကစားအဖွဲ့ရှင်းနေတဲ့မိတ်ဆွေတင်ငချင်းတွေနဲ့အားပေးကြတဲ့သူတွေကြောင့်မှသူတို့ရဲ့ဂူညီတွေအားပေးမှုတွေမပါဘဲနဲ့တော့ဒီအောင်မြင်မှုတွေရအောင်မလွယ်ပါဘူး။တင်းနစ်ကတယောက်ချင်းကစားတဲ့အားကစားနည်းဆိုပေမဲ့ဒါအတင်းလိုက်ဂျိုးပန်းမှုဖြစ်ပြီးဒီအတွက်ကျွန်တော်ရန်ကုန်ယူမိပါတယ်။
ဒါပြင်ဂျိုကိုဗစ်ချာတနင်္ဂနွေနေ့ကကစားခဲ့တဲ့မျိုးသားတူချင်းဖိုင်နယ်မှာလဲရုရှားနိုင်ငံကကမ္ဘာအဆင့်နဲ့ဒနီယယ်မက်ဗက်ဒက်ကို 4-6-6-3-6-3 နဲ့နိုင်ပြီးတော့ Paris Master ပြိုင်ပွဲကိုစံချိန်တင်6ချိန်မြောက်ဘိုးဆွဲသွားခဲ့သလို ATP Master Series ကိုလည်း38ချိန်မြောက်နဲ့အများဆုံးရရှိသူဖြစ်ထပ်ပြီးတော့စံချိန်တင်လိုက်ပါတယ်။အခုလောလောဆယ်မှာတော့ Federer Nadal နဲ့ Djokovic တို့ဟာ Grand Slam ကိုအကြိမ်30စီဘိုးဆွဲပြီးတော့အများဆုံးပူးတွဲစံချိန်တင်ထားကြတာပါဆိုတော့ Djokovic အနေနဲ့လာမယ့်နှစ်မှာ Grand Slam တွေကိုထပ်ဘူးဆွဲပြီးတော့အများဆုံးစံချိန်ကိုတင်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာကဒီအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါကျမတို့ခုထုံးလွှင့်နေတဲ့အစီအစဉ်ကိုလိုင်းတိုမီတာ32 kHz 9335နဲ့9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
နိုဝင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်များနေ့ဖြစ်ပါတယ်။ဒီနေ့မှာအမေရိကန်တွေဟာကမ္ဘာတစ်လွှားကအခြားသောလူမျိုးတွေနဲ့အတူစစ်ကာလတွေငြိမ်းချမ်းရေးကာလတွေမှာတာဝန်ထမ်းဆောင်ခဲ့တဲ့စစ်သည်တော်တွေကိုဂုဏ်ပြုကြပါတယ်။ဒီလိုအခမ်းအနားကျင်းပတာဟာပထမကမ္ဘာစစ်ကိုမြစ်ဖြားခံစတင်ခဲ့တာဖြစ်ပါတယ်။၄နှစ်ခွဲနီးပါးဖြစ်ပွားခဲ့တဲ့ဒီစစ်ရေးပြိပကဟာကမ္ဘာတစ်ဝှမ်းလုံးကိုကျယ်ပြန့်ခဲ့တာပါ။ ဥရောပစစ်မြေပြင်တွေအပါအဝင်ရုရှားမှာရောအာဖရိကမှာရောသမုဒ္ဒရာထဲမှာပြန့်ကျဲနေတဲ့ကျွန်းစုတွေဥရောပတောင်အမေရိကကမ်းလွန်ပင်လယ်ပြင်တွေမှာတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီကာလတုန်းကစစ်ပွဲကိုမဟာစစ်ပွဲကြီးဒိုသီးမဟုတ်စစ်ပွဲတွေအားလုံးကိုအဆုံးသတ်စေမဲ့စစ်ပွဲကြီးလို့တခါတရံခေါ်ခဲ့ကြပါတယ်။လေးနှစ်တာတိုက်ခိုက်ခဲ့ကြပြီးနောက်1918နိုဝင်ဘာလ17ရက်နေ့မွန်လွဲချိန်မတိုင်ခင်တနားကြီးအလိုမှာတော့စစ်ပြေညင်ရေးသဘောတူညီချက်တရက်စတင်အသက်ဝင်လာခဲ့ပါတယ်။ဒီပထမကမ္ဘာစစ်ပွဲကြီးဟာ1939ဇွန်28ရက်မှာဘာဆိုင်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးတရားဝင်အဆုံးသတ်ခဲ့တယ်ဆိုပေမဲ့လူထုကတော့1918နိုဝင်ဘာလ17ရက်နေ့ကိုပဲစစ်ပွဲပြီးဆုံးတဲ့နေ့အဖြစ်မှတ်ယူထားကြတာပါ။နောက်တစ်နှစ်အကြာမှာတော့အမေရိကန်သမ္မတဝီဒိုးဝီလ်ဆင်ကနိုဝင်ဘာလ17ရက်နေ့ကိုပဲစစ်ပြေငြိမ်းရေးနေ့အဖြစ်ပထမဦးဆုံးအကြိမ်ကြေညာခဲ့ပါတယ်။အဲ့ဒီနေ့မှာစီးပြအခမ်းအနားတွေလူထုပွဲလန်းသဘင်တွေကျင်းပပြီးမနက်7နာရီမှာလူတိုင်းသူတို့လှုပ်လှက်စအရာတွေရပ်တန့်ပြီးစစ်ပြန်စစ်မှုထမ်းတွေကိုဂုံပြူတဲ့အနေနဲ့ငြိမ်သက်အလေးပြုကြပါတယ်ဒီနေ့ခေတ်မှာတော့အဲ့ဒီပထမကမ္ဘာစစ်တုန်းကပါဝင်ပတ်သက်တဲ့နိုင်ငံတွေအားလုံးဟာဒီစစ်ပြန်များနေ့အခမ်းအနားကိုကျင်းပနေကြပြီဖြစ်ပါတယ်ဒါပေမဲ့
ဒါကတော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာပါအခုတော့ဒီသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်မြန်မာနိုင်ငံတလောအကြမ်းဖက်မှုတွေကြီးထွားလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းနဲ့ပြဿနာကိုဆွေးနွေးညှိနှိုင်းဖြေရှင်းဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကတိုက်တွန်းလိုက်ပါတယ်အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လူညွန်ရေးကောင်စီရဲ့ဗိုလ်ထုနေ့ကြီးညာချက်မှာပဲတိုက်ခိုက်မှုတွေအများဆုံးရပ်ဖို့နဲ့စစ်တပ်ကလည်းအတက်နိုင်ဆုံးထိန်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ချင်းပြည်နယ်ပါဝင်မြန်မာနိုင်ငံဒေသတချို့မှာစစ်တပ်ကအင်အားဖြည့်တင်းပြီးစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုနှိမ်နင်းမဲ့အလားအလာတွေပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်နေချိန်မှာပဲလူညွန်ရေးကောင်စီရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေပေါ်အထူးစိုးရိမ်တဲ့သဘောထားတွေကိုလူညွန်ရေးကောင်စီဖော်ဝင်နေထပ်မံပြောကြားခဲ့ကြတဲ့အကြောင်းလဲဗြိတိန်နိုင်ငံကမူကြမ်းရေးတင်သွင်းတဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာပြည်သူတွေအကျိုးကိုရှေ့ရှုပြီးတင့်မြတ်ရေးအတွက်ဆွေးနွေးညှိနှိုင်းမှုလဲကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းပြည်ပခတ်တွေနဲ့စာနာမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကဗိုလ်ထုနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုညင်ညင်ချင်းချင်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်နိုင်ငံတကာတိုင်ဝမ်ကထိထိရရပူးပေါင်းဆောင်ရွက်နိုင်မှုဥရောပသမ္မဂ EU ၊ Britain ၊ပြင်သစ်၊ Germany ၊ Canada ဩစတြေးလျ၊ New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံအရာရှိ Derek Shulley တို့ဒီသတင်းပတ်တဲ့ဆွေးနွေးကြတာပါမြန်မာဆီယနာဝန်ရဲ့အချင်းဖက်လို့ရက်တွေနဲ့လူသားချင်းစာနာမှုအခြေအနေတွေစိုးရွားလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းအတိုင်ပင်ခံအရာရှိကပြောကြားခဲ့ကြောင်းနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျန်းဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းအလေးထားပြောဆိုခဲ့တာပါမြန်မာဆီယနာဝန်အနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံထူးခြားစေကိုလည်းမြန်မာနိုင်ငံကသက်ဆိုင်သူအားလုံးနဲ့တွဲဆုံဝင်ပြုဖို့အရေးကြီးတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲအတွင်းမှာတိုက်တွန်းပြောဆိုခဲ့တာပါအီသီယိုးပီးယားဆူရကအဒစ်စ်ဘာဘာမြို့တော်မှာကုလသမဂ္ဂဒေသခံဝန်ထမ်း၉ဦးဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကိုလူသားချင်းစာနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ထရက်ကားယာဉ်မောင်း80ကိုလည်းဖမ်းဆီးထားတဲ့အကြောင်းကုလသမဂ္ဂကပေါ်ထုံးနေမှာပဲပြောဆိုသွားပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုဒီ YouTube ကနေလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အဲ့ဒီ YouTube လိပ်စာကတော့youtube.com/voabamischannel ဖြစ်ပါတယ် youtube ကိုရောက်ပြီဆိုလို့ရှိရင် voa bamis လို့ရိုက်ထည့်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်ရှင်အခုကြာတာပတိတိနေနဲ့ခင် voa မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုခင်မောင်စိုးမင်းပါအသံဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်ကျမကအင်ဂျင်နီယာပါ VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်
This program